Welcome to the Voice of America in Burmese.
Mingla nanai khima khmyar tora shin mya shwin lan chami ja ba si view American atan ga 2019 khu ne November la 16 ye cha da barin ni nanai khin season ni ko American pyu daw su myo ro Washington DC ga ni dai yai thau lwin pe ni ba bi line no meter 32 40 ne 49 ro pyin VOA Facebook seminar ဖြစ်တဲ့ VOA Burmese News မှာလည်းအချိန်နဲ့တပြေးညီနားဆင်နိုင်ပါခင်ဗျာကျွန်တော်ဆက်မွေးပါခင်ဗျာအခုမနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်ပေးပါမယ
်ကျွန်တော်ကတော့ကျော်စန်သားပါခင်ဗျာ Zimbabwe နိုင်ငံသမ္မတ Robert Mugabe ကိုစစ်တပ်ကနေအကြေကျုပ်ချထားလိုက်ပြီးသူ့ရဲ့ကံကြမ္မာမရေမရာဖြစ်နေပါတယ်အခုအခါကမ္ဘာပေါ်မှာ American ပြည်ထောင်စုရဲ့ရည်တည်မှုဟာဘယ်တော့ငါနဲ့မှမတူအောင်ခိုင်ခိုင်မာမာရှိနေတယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောကြလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့အာရှခီးစဉ်အတွင်းလူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်တွေကိုဆွန့်လွှတ်ခဲ့တယ်လို့အခွင့်အရေးအဖွဲ့တွေကဝေဖန်နေရပါတယ်။ဒီသတင်းတွေအပါအဝင်နောက်ဆုံးရမြန်မာနဲ့နိုင်ငံတော်သတင်းတွေကိုဒေါ်ခင်မျိုးသက်နဲ့ကြီးညာမှာဖြစ်ပါတယ်ခင်ဗျာ
။ဟုတ်ကဲ့ကောင်းပါပြီဦးကျော်စံသားခင်ဗျာ။သတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
In Asia, our message was clear.And well received. America is here to compete.
ဒရင်နှစ်ပတ်ကြာတွားရောက်ခဲ့တဲ့သူ့ရဲ့အာရှ၅နိုင်ငံခီးစဉ်အတွင်းအောင်မြင်မှုတွေအကြောင်းသမ္မတဒေါ်နယ်ထရမ့်ပြောကြားသွားတာဖြစ်ပါတယ်။နောက်ပိုင်းမှာဒရင်အပြည့်စုံကိုနားဆင်ကြဖို့ရှိပါတယ်။အလားပြင်ရခိုင်ပြည်နယ်မြောက်ပိုင်းမှာလူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တယ်ဆိုတဲ့ဆွဆွဲချက်နဲ့ပတ်သက်ပြီးတော့လွတ်လပ်ပြီးတော့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ပေးဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကမြန်မာအစိုးရကိုတိုက်တွန်းလိုက်တယ်ဆိုတဲ့အကြောင်းဒရင်အမှားတွေတမင်တကာထောက်လာတာများတာနဲ့အမြကဘာတဝမ်းမှာအင်တာနက်လွတ်လပ်ခွင့်တွေလည်းကျဆင်းလာနေတယ်ဆိုပြီးပြောလိုက်တဲ့အကြောင်းနောက်ပြီးတော့ထိုင်းနိုင်ငံရောက်အလုံမရတဲ့မြန်မာအလုံသမားတွေနေနာကြီးတောင်းခံနေကြတဲ့အကြောင်းစတဲ့သတင်းလော်တွေကိုနားဆင်ကြဖို့ရှိပါတယ်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးဦးမှာပါအခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဦးကျော်စံသားနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
ဇင်ဘာဗွေနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာခဲ့တဲ့သမ္မတရောဘတ်မူဂါဘေဟာနေအိမ်အကျယ်ကျုပ်ချထားခြင်းခံနေရတယ်လို့တောင်အာဖရိကသမ္မတကဗုဒ္ဓဟူးနေ့မှာပြောကြားလိုက်ပါတယ်။နှစ်ပေါင်း39နှစ်ကြာအာဏာရယူထားခဲ့တဲ့သမ္မတကိုဖြုတ်ချဖို့အတွက်စစ်တပ်ရဲ့ကြောထောက်နောက်ခံမှုနဲ့ပြုလုပ်တယ်လို့ယူဆရတဲ့ဒီဖြစ်ရပ်မှာသမ္မတမူဂါဘေရဲ့ကံကြမ္မာဟာမရေမရာဖြစ်နေသေးပါ။လူမှုကွန်ရက်မီဒီယာတွေမှာတော့ဟရာရီမြို့တော်မှာအခြေအနေတင်းမာနေတယ်လို့ရေးသားနေကြပါတယ်။စီးပွားရေးလုပ်ငန်းတချို့ကိုလည်းစောစောစီးစီးပိတ်သွားခဲ့တယ်လို့ဆိုပါတယ်။ဒုတိယသမ္မတအမာဆန်မက်ဂါဂွာကိုထောက်ခံတဲ့သူတွေကိုအနာရဇနုပီအက်ဖ်ပါတီကဖယ်ရှားမှုအပေါ်သမ္မတမူဂါဘေကမရက်ရင်ဝင်ရောက်ဆွဲဖက်ရလိမ့်မယ်လို့ဇင်ဘာဝေစစ်တပ်အကြီးအကဲဗိုလ်ချုပ်ကြီးကွန်စတတီနိုရှူဝန်ဂါကသတိပေးခဲ့ပြီးနောက်တရက်အင်္ဂါနေ့မှာဟရရီမြို့တော်တွင်ကိုတင်ကားတွေဝင်ရောက်ခဲ့ကြပါတယ်။နိုဝင်ဘာလ9ရက်နေ့မှာမူဂါဘေကဒုတိယသမ္မတကိုယာတုကဖယ်ရှားလိုက်ပြီးတဲ့နောက်ဒါဇင်နဲ့ချီရက်လူတွေကိုဖမ်းဆီးခဲ့ပါတယ်။ဇင်ဘာဝေအနာရပါတီကတော့ဘူဂျိုတီရှိဝါဂန်ဟာနိုင်ငံတော်စစ်စာဖတ်မှုမြောက်တဲ့အပြုမူမျိုးကိုလှုပ်ဆောင်နေရလို့ဆိုဆွဲထားပါတယ်။ဒုတိယသမ္မတကိုယာတုကဖြုတ်ရှားပြီးတဲ့နောက်အဲ့ဒီနေရာကိုသူ့ရဲ့ဇနီးတဲ့နဲ့အစာထိုးဖို့စီစဉ်နေတဲ့သဘောမျိုးသမ္မတမူဂါဘေကပြသခဲ့ပါတယ်။ဒီလိုအစာထိုးလိုက်ခြင်းအပြင်အသက်63နှစ်အရွယ်သမ္မတမူဂါဘေအနာယူရင်ဖြစ်စေ၊ကွဲလွန်သွားရင်ဖြစ်စေသူမကသမ္မတဖြစ်လာနိုင်ပွဲရှိနေပါတယ်။ဇင်ဘာဝေပြည်သူတွေအားလုံးအငင်းပွားမှုကိုခေါင်းအေးအေးနဲ့ငင်းကြမ်းစွာချင်းကပ်ပြီးဒီမိုကရေစီနည်းလမ်းပွင့်လင်းမြင့်တာမှုရှိရှိဖွဲ့စည်းပုံအခြေခံဥပဒေဘောင်တွင်ကဖြစ်ရှင်းရဖို့အမေရိကန်ပြည်ထောင်စုကလူလာကြောင်းနိုင်ငံခြားရေးဝန်ကြီးဌာနအရာရှိတူကပြောကြားလိုက်ပါတယ်။85နှစ်အရွယ်သမ္မတမနန်ဂါဝါဟာသမ္မတရာဒူးဆက်ခံမဲ့အလားအလာရှိသူဖြစ်နှစ်အတန်ကြာကရပ်တည်လာခဲ့ပြီးစစ်တပ်ရဲ့ကြောက်ထောက်နှုတ်ခံမှုရရှိသူဖြစ်ပါတယ်။သမ္မတကတော့ Grace Mugabe ကတော့အသက်52နှစ်အရွယ်ရှိပြီးပါတီတွင်းလူငယ်တို့ရဲ့ထောက်ခံမှုကိုရရှိထားတယ်လို့သိရပါတယ
်။အာရှ၅နိုင်ငံသတင်းနှစ်ပတ်ကြာခီးစဉ်ကနေပြန်ပြီးရောက်လာတဲ့ American သမ္မတ Donald Trump ကအမေရိကန်ရဲ့အနေထားဟာဘယ်တော့ကနေမှမတူအောင်ခိုင်ခိုင်မာမာရှိနေကြောင်းပြောကြားခဲ့ပါတယ်။အခုခီးစဉ်ကသမိုင်းတွင်လောက်တဲ့ခီးစဉ်ဖြစ်တယ်လို့ကြီးမားတဲ့အောင်မြင်မှုရရှိခဲ့တဲ့ခီးစဉ်လည်းဖြစ်ကြောင်းသမ္မတအင်ဖြူမှာပြောကြားခဲ့တာဖြစ်ပါတယ်။ကျွန်တော်တို့သွားတဲ့နေရာတိုင်းမှာအမေရိကန်ကိုယ်စားလှယ်ဖွဲ့ကိုအင်ရှင်နိုင်ငံတွေကမယုံနှံ့အောင်နှွေးနှွေးထွေးထွေးပြပြငှားငှားနဲ့အထူးသဖြင့်လေးလေးဆဆဆက်ဆံခဲ့ကြတယ်လို့လည်းပြောပါတယ်။ဒ တရုတ်တောင်ကိုရီးယားဂျပန်ဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေနဲ့ကုန်သွယ်ရေးနဲ့ရင်းနှီးမြှုပ်နှံမှုဆိုင်ရာသဘောတူညီချက်တွေအများအပြားရခဲ့တာနဲ့အတူတရုတ်သမ္မတရှီကျင့်ပင်နဲ့သမ္မတထရမ့်တို့ဟာမြောက်ကိုရီးယားရေးနဲ့ပတ်သက်ပြီးအပြန်အလှန်လဲပင်းညှစ်တဲ့ပုံစံမဟုတ်တဲ့သဘောတူညီချက်ကိုရခဲ့တယ်လို့သမ္မတကပြောပါတယ်။ဒီသဘောတူညီချက်ကမြောက်ကိုရီးယားဘက်ကသူ့ရဲ့နျူကလ িয়ার အစီအစဉ်တွေရပ်ဆိုင်းဖို့အတွက်အမေရိကန်နဲ့တောင်ကိုရီးယားတို့ကိုရီးယားကျွမ်းဆင်မှာပူးတွဲပြီးစီးရေးလက်ချက်မှုမလုပ်ရဘူးဆိုတာမျိုးမရှိစေဖို့ဖြစ်ပါတယ်။နျူကလ িয়ার လက်နဲ့ပိုင်းဆိုင်တဲ့မြောက်ကိုရီးယားဟာတရုတ်အတွက်ဆိုးရတဲ့ချင်းချောက်မှုတစ်ခုဖြစ်တယ်ဆိုတာကိုသမ္မတရှီကျင့်ပင်ကအတိအမှတ်ပြုကြောင်းသမ္မတထရမ့်ကပြောပါတယ်။အရင်ဆိုးရတဲ့ထက်ကချမှတ်ခဲ့တဲ့မြောက်ကိုရီးယားဆိုင်ရာသဘောတူညီချက်တွေကအမြဲလိုလိုမအောင်မြင်ခဲ့ကြောင်းနဲ့မြောက်ကိုရီးယားအရေးကင်တွေရမှာနီလန်းအားလုံးကိုချပြနေပေမဲ့အချိန်နဲ့တဖြည်းဖြည်းကုန်လာနေခဲ့တယ်လို့လည်းသမ္မတကပြောပါတယ်။မွေးရစီဝါ၃ဆွဲရောင်းဝယ်မှုနဲ့တန်တရာရှိသူတွေကိုတရားမဲ့တပ်ဖြတ်မှုတွေလုပ်ဖို့အတွက်အားပေးတယ်လို့အဆွဆွဲခံရတဲ့တမရရိုဒရီဂိုဒူတာတီရဲ့ဖိလစ်ပိုင်နိုင်ငံအပါအဝင်တမရရဲ့အာရှခီးစဉ်တွင်တိတ်မပြောဖြစ်ခဲ့တဲ့လူခွင့်ရေးဆိုင်ရာနဲ့ပတ်သက်ပြီးမြောက်ကိုရီးယားကိစ္စကလွဲလို့ဗုဒ္ဓဘူးနေမှာတမရပြောကြတဲ့မိန့်ခွန်းမှာဘာမှထည့်သွင်းပြောကြတာမျိုးမရှိခဲ့ပါဘူ
း။တမရဒေါ်နယ်ထရမ့်ဟာအခုပြီးဆုံးသွားခဲ့တဲ့ခီးစဉ်အတွင်းအမေရိကန်ရဲ့လူခွင့်ရေးနဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာမူဝါဒတွေကိုဆွန့်လွှတ်ခဲ့တယ်လို့ဝေဖန်သူတွေကစွပ်စွဲနေကြပါတယ်။ HRW ကလူခွင့်ရေးလေးလာဆောင်ကြည့်အဖွဲ့နဲ့နေစည်းမခြားသတင်းတောက်များအဖွဲ့တို့ကစီးကြစီထုတ်ပြန်တဲ့ဝေဖန်ချက်တွေထဲမှာအာရှတိုက်မှာနာမည်အဆိုးဆုံးအာနာရှင်အစိုးရတချို့ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုနဲ့သတင်းသမားတွေအပေါ်နှိပ်ကွပ်မှုတွေကိုမစ္စတာထရမ့်ကလုံးဝလေးလုစုခဲ့တယ်လို့စွပ်စွဲချက်မှာဖော်ပြထားရပါတယ်။ HRW အဖွဲ့ရဲ့အာရှတိုက်ဆိုင်ရာဒါရိုက်တာဘရက်အဒမ်စ်ကအမေရိကန်ပြည်ထောင်စုရဲ့လူခွင့်ရေးဆိုင်ရာယက်တီမှုဟာအခြေခံကစပြီးပျောက်ဆုံးသွားခဲ့တယ်လို့ VOA ကပြောပါတယ်။နေစည်းမချသတင်းစာဆရာများအဖွဲ့ရဲ့အာရှပစိဖိတ်အကြီးအကဲဒန်နီယယ်ဘတ်စတ်ကလည်းသမ္မတထရမ့်ဟာအာရှတိုက်ကအာဏာပြခေါင်းဆောင်တွေကိုမျက်စိမိတ်ထောက်ခံခဲ့တယ်လို့ဆိုပါတယ်။ဒီဝေဖန်ချက်တွေနဲ့ပတ်သက်ပြီးပြန်လည်တုံ့ပြန်ပြောကြားဖို့ VOA ကမြစ်တာရက်ခံမှုကိုသမ္မတအင်ဂျီရောကချက်ချင်းပြန်ကြားမှုမရှိခဲ့ပါဘူး။ဒါပေမဲ့သမ္မတထရမ့်ကတော့တရုတ်ကောင်ဆောင်ဂျီဂျင်ဖင်ဖိလစ်ပိုင်သမ္မတရိုဒရီဂိုဒူတာတီဗီယက်နမ်ဝန်ကြီးချုပ်ဝမ်ဇွန်ဖတ်တိုနဲ့ပုဂ္ဂိုလ်ရေးရင်းနှီးမှုတည်ဆောက်နိုင်ခဲ့တဲ့သူ့ရဲ့မဟာဗျူဟာမှန်ကန်ကြောင်းသူ့ရဲ့အပြန်ခီးမှာပြောကြားခဲ့ပါတယ
်။ပြည်ပမီဒီယာအဖွဲ့အစည်းတွေကိုနိုင်ငံခြားကိုယ်စားလှယ်အဖွဲ့တွေဖြစ်တဲ့အတင်းကျပ်မှတ်ပုံတင်ခိုင်းတဲ့ဥပဒေတည်ရက်ကိုရုရှားအောက်လွှတ်တော်ကအတည်ပြုလိုက်ပါတယ်။ဒါဟာရုရှားဆုကထောက်ပံ့မှုရထားတဲ့ RT ရုပ်မြင်သံကြားဌာနကိုအမေရိကန်ပြည်ထောင်စုမှအလားတူမှတ်ပုံတင်ရမယ်လို့အမေရိကန်တရားရေးဌာနကတောင်းဆိုမှုကိုလက်တုံပြန်လိုက်တာဖြစ်ပါတယ်။ပြည်ပမီဒီယာတွေအပါအဝင်အစိုးရမဟုတ်တဲ့အဖွဲ့တွေကိုပြစ်မှတ်ထားတဲ့2012ဥပဒေတိုးချဲ့ဖို့အတွက်ရုရှားလွှတ်တော်အမတ်တွေကဒီပြင်ဆင်ချက်ကိုအတည်ပြုလိုက်ကြတာဖြစ်ပါတယ်။ဒီပြင်ဆင်ချက်အရပြည်ပမီဒီယာတွေဟာနိုင်ငံခြားကိုယ်စားလှယ်အဖွဲ့တစ်ခုလိုပဲဗန္ဒအခြေအနေငွေကြေးထောက်ပံ့သူနဲ့ဝန်ထမ်းအရေးအတွက်တို့ကိုအသေးစိတ်ဖော်ပြရမှာဖြစ်ပါတယ်။အဲ့ဒီမီဒီယာတွေရဲ့ရေးသားချက်တွေကိုလည်းပြည်ပကိုယ်စားလှယ်တွေဖြစ်တဲ့အကြောင်းရုရှားနိုင်ငံနေနဲ့တိတာပေါ်လွင်အောင်လူမှုကွန်ရက်နဲ့အင်တာနက်ဆာမျက်နှာတွေမှာဖော်ပြရမှာဖြစ်ပါတယ်။ဒါအပြင်သူတို့ရဲ့ website ကိုအစိုးရကမလိုလားအပ်ဘူးလို့ယူဆရင်တရားရုံးမတင်ဘဲနဲ့ပိတ်ပြတ်နိုင်တယ်လို့လည်းဒီပြင်ဆင်ချက်မှာဖော်ပြထားပါတယ်။
ယူအမေရိကန်တိုင်းရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုံနေပေးနေပါတယ်ရှင
်။ Original Mirror ကဗီဒီယိုသတင်းများဆက်လက်ကြေညာနေပါတယ်။ရခိုင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့အမေရိကန်အစိုးရအနေနဲ့အထူးစိုးရိမ်ပူပန်ကြောင်းမြန်မာနိုင်ငံကိုသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားဝန်ကြီး Rex Tillerson ကပြောကြားလိုက်ပြီးမဲ့ပိတ်ဆို့ဒဏ်ခတ်မှုတွေနဲ့စိန်ကြုံအရေးယူမှုတွေပြုလုပ်မဲ့အစီအစဉ်မရှိကြောင်းဆိုပါရယ်အခုအချိန်မှာမြန်မာနိုင်ငံအပေါ်တနိုင်ငံလုံးအတိုင်းအတာနဲ့စီးပွားရေးအရပိတ်ဆို့ဒဏ်ခတ်အရေးယူဖို့တိုက်တွန်းမှာမဟုတ်ကြောင်းနဲ့မြန်မာနိုင်ငံအောင်မြင်မှုရနေတာကိုမြင်တွေ့လို့တဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံနဲ့ဆက်ဆံရေးအရေးကြီးတယ်လို့ဆုမြင်ထားသလိုဒူဒူအတွက်အလုတ်ကိုင်းတဲ့စီးပွားရေးအခွင့်အလမ်းတွေလိုအပ်နေချိန်မှာရခိုင်အရေးကြောင့်စီးပွားရေးပိတ်ဆို့တာဟာအထောက်အကူမပြုနိုင်ကြောင်းဝန်ကြီးတရားစင်ကပြောဆိုခဲ့တာပါ။အဲတချိန်တည်းမှာပဲရခိုင်ပြည်နယ်ကပဋိပက္ခတွေအတွင်းလူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတဲ့ဆိုရက်ဆွဆွဲခံရတဲ့မြန်မာလူမျိုးရေးတပ်ဖွဲ့တွေနဲ့တာဝန်ရှိသူတွေပေါ်ပြစ်မှတ်ထားအရေးယူဖို့အထောက်အထားအချက်လက်တွေပေါ်မူတည်စဉ်းစားသွားမှာဖြစ်ကြောင်းကိုလည်းနိုင်ငံတော်အတိုင်းအမြန်ပုဂ္ဂိုလ်တော်အောင်ဆန်းစုကြည်နဲ့ပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာနိုင်ငံရေးဝန်ကြီးကပြောကြားခဲ့ပါတယ်။ ဝန်ကြီးတီလာစင်ဟာကာကွယ်ရေးဦးချုပ်ဘူဂျုံမူကြီးမင်းအောင်နိုင်နဲ့လည်းတွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်အခြေအနေတွေကိုဆွေးနွေးခဲ့ကြပါတယ်ဒီအတွင်းရခိုင်ပြည်နယ်မှာအကြမ်းဖက်မှုတွေဖြစ်ရတဲ့အကြောင်းရင်းတွေအိန္ဒိယဘင်္ဂလားဒေ့ရှ်ကိုဒုက္ခသည်တွေပြည်နေရတဲ့အခြေအနေတွေလက်ခံနိုင်ရေးစာနာမှုပေးရေးကိစ္စတွေကိုဆွေးနွေးခဲ့ကြတယ်လို့သိရပါတယ်
မြန်မာနိုင်ငံကလူမျိုးစုဖယ်ရှားရှင်းလင်းမှုအတွက်ရှုံချကြောင်းအမေရိကန်အောက်လွှတ်တော်နိုင်ငံသားရေးကော်မတီကဗုဒ္ဓဘူးနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါရတယ်။ဗုဒ္ဓဘူးနေမှာကော်မတီဥက္ကဋ္ဌဖြစ်တဲ့ California ပြည်နယ် Republican အမတ် Ed Rice ကဆုံးဖြတ်ပြတ်ချမ်းချက်၉ခုကိုချမှတ်ပေးခဲ့ပြီးအဲ့ဒီထဲမှာအမှတ်နံပါတ်90အနေနဲ့ရိုဟင်ဂျာတွေကိုလူမျိုးစုဖယ်ရှားရှင်းလင်းမှုကိုရှုံချထားပြီးတိုက်ခိုက်မှုတွေအဆုံးသတ်ဖို့နဲ့မြန်မာနိုင်ငံအတွက်လူသားချင်းစာနာမှုအကူအညီတွေချက်ချင်းပြန်ပြီးပေးခွင့်ပြုဖို့တောင်းဆိုထားပါတယ်။မကြာသေးခင်လတွေအတွင်းကငယ်ရွယ်တဲ့ရိုဟင်ဂျာမိခင်တွေသူတို့ name တွေမိရှုခံရတာကလေးတွေရင်းနစ်တာအဆုလိုက်ပြန်လိုက်တက်တယ်ဆိုတော့ဆိုးရတဲ့ဇလန်းတွေကြားခဲ့ရတယ်လို့ရိုဟင်ဂျာတွေကကဘာပေါ်မှာအဆိုးအဝါဆုံးလူခွင့်ချိုးဖောက်ခံရသူတွေဖြစ်အများကတွက်ဆကြတာမို့မြန်မာနိုင်ငံမှာအကြမ်းဖက်မှုတွေအဆုံးသတ်ဖို့စစ်တပ်နဲ့အစိုးရကဒုက္ခသည်တွေကိုနေရာပြန်ခွင့်ပြုဖို့အတွက်အခုဆုံးဖြတ်ချက်ကတောင်းဆိုတာဖြစ်ကြောင်းကော်မတီဥက္ကဋ္ဌ Ed Rice ရဲ့ပြောကြားချက်ကိုကြေညာချက်မှာဖော်ပြထားပါတယ
်ထိပ်တန်းရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဥကြော်ဆန်သားနဲ့ဒေါက်ခင်မျိုးတက်တို့ကြီးညာတွားခဲ့ကြတာဖြစ်ပါတယ်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီခင်ဗျာသမ္မတဒေါ်နယ်ထရန့်ကသူ့ရဲ့သတင်းနှစ်ပတ်ကြာအာရှ၅နိုင်ငံခီးစဉ်ပြီးမှအမေရိကန်ပြည်ထောင်စုအနေနဲ့ကမ္ဘာပေါ်မှာအင်အားကောင်းတဲ့ခေါင်းဆောင်မှုကိုပြသနိုင်တဲ့နိုင်ငံအဖြစ်ရပ်တည်မယ်ဆိုတာကိုပြသခဲ့ပြီးသူ့ရဲ့ခီးစဉ်ဟာတိတ်ကိုအောင်မြင်တယ်လို့ဗိုလ်ထုနေမှာသမ္မတအင်ဂျီနီယာမှာပြောကြားခဲ့ပါတယ်အကြောင်းစုံကိုဒေါ်လာလတ်တန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
သမ္မတထရမ့်ရဲ့အာရှ၅နိုင်ငံခီးစဉ်တွင်ဂျပန်တောင်ကိုရီးယားတရုတ်ဗီယက်နမ်နှင့်ဖိလစ်ပိုင်တို့ကိုသွားရောက်ခဲ့တာဖြစ်ပြီးဗီယက်နမ်မှာကျင်းပခဲ့တဲ့ APEC အာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုညီလာခံနှင့်ဖိလစ်ပိုင်မှာ30ကြိမ်မြောက်အာဆီယံထိပ်သီးညီလာခံတွေကိုတက်ရောက်ခဲ့တာဖြစ်ပါတယ်။အာရှခီးစဉ်တွင်အမေရိကန်ရဲ့ခေါင်းဆောင်မှုကိုပြသနိုင်ခဲ့တယ်လို့သမ္မတထရမ့်ကအင်ဗျူတော်မှာအခုလိုပြောခဲ့ပါတယ်
။ In Asia, our message was clear and well received.
အာရှမှာကျွန်တော်တို့ရဲ့အမှားစကားကရှင်းလင်းတဲ့အပြင်ကောင်းကောင်းမွန်မွန်လက်ခံကြတာကိုတွေ့ရပါတယ်။အမေရိကန်ပြည်ထောင်စုကရှင်ပြိုင်မှုလာတာစီးပွားရေးလုပ်ကင်မှုအမေရိကန်ရဲ့ဆန်ထားချက်တွေနဲ့လုံခြုံရေးကိုအကောက်အွယ်ပေးဖို့ဖြစ်ပါတယ
်။သမ္မတထရမ့်အနေနဲ့သူ့ရဲ့ခီးစဉ်တွင်အဓိကဥတီချက်300ကိုလည်းအကောင့်ထဲပေါ်ဖို့ကြိုးပမ်းခဲ့တယ်လို့ခုလူပြောခဲ့ပါတယ်
။ To unite the world against North Korean nuclear threat to promote a free and open Indo-Pacific
North Korea ရဲ့နျူကလ িয়ার ချင်းချောက်မှုတွေနဲ့ပတ်သက်ပြီးတော့ကမ္ဘာကြီးကိုစီးလုံးညီညွတ်ဖို့လွတ်လပ်ပြီးတော့ပွင့်လင်းတဲ့ Indo-Pacific ဒေသဖြစ်ဖို့ဓာတ်နှုခန်းစားခွင့်ရှိတဲ့ကုန်သွယ်မှုဆက်ဆံရေးထားရှိဖို့ကျွန်တော်အဓိကထားကြိုးပမ်းခဲ့တာဖြစ်ပါတယ်
။ဂျပန်နိုင်ငံမှာရောက်ရှိစဉ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးပြင်မြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်အပေါ်ထိရောက်စွာအေးယူနိုင်ဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သဘောတူညီမှုရရှိခဲ့တယ်လို့တောင်ကိုရီးယားကိုအမေရိကန်သမ္မတတဦးအနေနဲ့25နှစ်အတွင်းပထမဦးဆုံးကြိမ်သွားရောက်တဲ့ခီးစဉ်တွေမှာလည်းမြောက်ကိုရီးယားနျူကလ িয়ার အရေးနဲ့ပတ်သက်လို့ကမ္ဘာနိုင်ငံတွေကဝိုင်းဝန်းအရေးယူကြဖို့တောင်ကိုရီးယားလွှတ်တော်မှာပြောကြားခဲ့တယ်လို့လည်းသမ္မတကခုလိုထောက်ပြခဲ့ပါတယ
် Speaking before the National Assembly of the Republic of Korea I spoke the truth about the evil crimes
တောင်ကိုရီးယားနိုင်ငံရဲ့လွှတ်တော်မှာကျွန်တော်ပြောခဲ့တဲ့မင်္ဂုံးအတွင်းမြောက်ကိုရီးယားအစိုးရရဲ့ဆိုးဆိုးရွားရွားပြစ်မှုတွေအကြောင်းကိုရှင်းလင်းခဲ့တယ်လို့ဒီလိုကောက်ကျစ်တဲ့အစိုးရအနေနဲ့ကမ္ဘာကြီးကိုနျူကလ িয়ার နဲ့ချင်းချောက်မှုနဲ့အကြက်ကန်ခွင့်မပေးတဲ့အကြောင်းလဲကျွန်တော်ရှင်းခဲ့ပါတယ်တရုတ်နဲ့ရုရှားပါဝင်နိုင်ငံအားလုံးတို့စီယုံပြီးတော့မြောက်ကိုရီးယားကိုဝိုင်းပယ်ကြဖို့မြောက်ကိုရီးယားရဲ့ရန်စတဲ့လုပ်ရက်တွေမယံမချင်းကုန်သွယ်ရေးနဲ့စီးပွားရေးဆက်ဆံမှုတွေကိုဖျက်တောက်ထားဖို့လဲကျွန်တော်တိုက်တွန်းခဲ့ပါတယ
်တရုတ်နိုင်ငံကိုခီးဆက်ရမှာတော့တရုတ်သမ္မတရှီကျင်းပင်ရဲ့တခန့်တနာကြိုဆိုခဲ့တာကိုထရမ့်ကထောက်ပြခဲ့ပြီးမြောက်ကိုရီးယားရဲ့နျူကလ িয়ার အန္တရာယ်နဲ့ပတ်သက်လို့တရုတ်ဘက်ကထိရောက်စွာရေးယူနိုင်ရေးအတွက်သူကတိုက်တွန်းနိုင်ခဲ့တယ်လို့အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးမညီမျှမှုကိုလည်းဆွေးနွေးနိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ
်။ I also had a very candid conversation with President
Xi about တရုတ်နိုင်ငံရဲ့ကုန်သွယ်ရေးလုံငွေပြမှုအဆမတန်ကြီးမားနေတာကိုရှော့ချဖို့လိုအပ်တဲ့အကြောင်းပြုမွေလင်းလင်းဆွေးနွေးခဲ့ပါတယ်။နောက်ပြီးတော့နိုင်ငံကုန်သွယ်ရေးဟာလည်းတန်းတူမျှတတဲ့အခြေအနေနဲ့ပြုလုပ်ရမယ်ဆိုတာကိုလည်းဆွေးနွေးခဲ့ပါတယ်။အမေရိကန်ရဲ့အလုပ်ကိုင်တွေငွေကြေးတွေနှီးပညာပိုင်ဆိုင်မှုတွေကိုခိုးယူနေတဲ့မတရားတဲ့နှီးတွေကိုလည်းကျွန်တော်တို့ဘက်ကသိမခံနိုင်တော့ပါဘူ
းဗီယက်နမ်နိုင်ငံမှာအမေရိကန်နဲ့ဗီယက်နမ်နှစ်နိုင်ငံကုန်သွယ်ရေးနဲ့လုံခြုံရေးအကြောင်းဆွေးနွေးနိုင်ခဲ့တယ်လို့ APEC ကအာရှပစိဖိတ်ပူးပေါင်းဆောင်ရွက်မှုညီလာခံမှာလည်း ဒေသတွင်းနိုင်ငံတွေအတွက်အမေရိကန်ပြည်ထောင်စုဟာအားကိုးရတဲ့မဟာမိတ်အဖြစ်ရည်တည်ဖို့စဉ်သင့်ရှိတယ်ဆိုတာကိုလည်းတင်ပြနိုင်ခဲ့တယ်လို့သမ္မတထရမ့်ကပြောပါတယ်
Standing on this proud history, I offered our vision for robust trading relations.
ဒီတိုင်းတဲ့အခါသမယမှာ Indo-Pacific ဝင်းကျင်မှာရှိတဲ့နိုင်ငံတွေအားလုံးအောင်မြင်တိုးတက်နိုင်မှုဆက်ဆံရေးအကောင့်တန်မာစေဖို့အမေရိကန်ရဲ့မျှော်မှန်းချက်ကိုကျွန်တော်တင်ပြခဲ့ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒေတာတွေမှာဘယ်နိုင်ငံနဲ့မဆိုတရားမျှတပြီးတော့အပြန်အလှန်အကျိုးရှိတဲ့နိုင်ငံကုန်သွယ်မှုတွေပြုလုပ်ဖို့အစဉ်သင့်ရှိတယ်ဆိုတာကိုလည်းကျွန်တော်ပြောကြခဲ့ပါတယ်
။သမ္မတရဲ့အာရှခီးစဉ်တွင် 30 ကြိမ်မြောက်အာဆီယံထိပ်သီးညီလာခံကျင်းပရာဖိလစ်ပိုင်ကိုနောက်ဆုံးတွားရောက်ရမှာတော့အမေရိကန်ကမြောက်ကိုရီးယားရဲ့နျူကလ িয়ার အန်ဒီယန်နဲ့ပတ်သက်လို့အာဆီယံကိုသွေးစည်းနိုင်ခဲ့တယ်လို့ပြဿနာတက်နေတဲ့တောင်တရုတ်ပင်လယ်အရေးနယ်ပတ်သက်လို့လေအမေရိကန်ရဲ့ရည်တည်ချက်ကိုတင်ပြနိုင်ခဲ့တယ်လို့သမ္မတကဗိုလ်ထုနေကပြောခဲ့ပါတယ
် At ASEAN the Association of Southeast Asian Nations
အာဆီယံမှာကျွန်တော်ရှင်းရှင်းလင်းလင်းတင်ပြခဲ့တာကပင်လယ်ကြီးကိုဘယ်နိုင်ငံကမှမပိုင်ဆိုင်ဘူးဆိုတာပါပဲလွတ်လပ်စွာပင်လယ်ရေကြောင်းတွာလာခွင့်နဲ့ပင်လယ်ပြင်ထက်လေရင်ပြန်တန်းခွင့်ဟာနိုင်ငံအလုံးရဲ့လုံခြုံရေးနဲ့ကြီးပွားတိုးတက်ရေးအတွက်အရေးကြီးတယ်ဆိုတာကိုလည်းကျွန်တော်ပြောခဲ့ပါတယ
်တမရရဲ့ဗိုလ်ထုနေပြောကြားတဲ့ဗေကုံးမှာတော့လူခွေးနဲ့ပတ်သက်လို့တော့ထဲသွင်းပြောကြားခဲ့ခြင်းမရှိတာကိုတွေ့ရပါတယ်ရှင
်ဒေါ်ရရှင်များရှင်မြန်မာနိုင်ငံမှာအင်တာနက်လူမှုကွန်ရက်အသုံးပြုနေတာတွေကိုစောင့်ကြည့်စစ်ဆစ်ဖို့ပြင်ဆင်နေကြပါပဲမြန်မာနိုင်ငံရဲ့အင်တာနက်လွတ်လပ်ခွင့်အဆင့်တန်းဟာပြီးခဲ့တဲ့နှစ်ထက်စာရင်အဆင့်နှိမ့်ကျသွားတဲ့အကြောင်းကမ္ဘာတဝှမ်းလွတ်လပ်ခွင့်တွေကိုစောင့်ကြည့်နေတဲ့ Freedom House အဖွဲ့ရဲ့အစဉ်ကစားကဖော်ပြလိုက်ပါတယ်အင်တာနက်နဲ့လူမှုကွန်ရက်တွေအသုံးများလာတဲ့အချိန်ထဲမှာပဲအွန်လိုင်းပေါ်ကဖော်ပြချက်တွေကိုထိန်းချုပ်မဲ့အစီအစဉ်နဲ့ပတ်သက်လို့ VOA ရဲ့စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်မြန်မာနိုင်ငံကလူမှုကွန်ရက်တွေဟာထိန်းချောင်းပေးဖို့လိုအပ်နေပြီလားအွန်လိုင်းသုံးသူတွေရဲ့အခွင့်အရေးကိုဥစားပေးတင်သလားဆိုတာတော်ရရှင်တွေရဲ့အမြင်တွေကိုပါဝင်ဆွေးနွေးဖို့ဖိတ်ခေါ်ပါရစေ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးဖို့ထားနိုင်တယ်လို့VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားလို့ရပါတယ်။စနေနေ့ကတိုက်ရိုက်လေလံအစီအစဉ်ကကြိုဆိုပါရရှင
်။စနေညတိုက်ရိုက်လေလံအစီအစဉ်မှာပါဝင်ဆွေးနွေးလို့သူတွေ VOA ကိုအချိန်မီဆက်တွေ့ကြဖို့ထပ်မံပြီးတော့တိုက်တွန်းပါရစေခင်ဗျာ။တော်ရရှင်များခင်ဗျာ။ရခိုင်ပြည်နယ်မြောက်ပိုင်းမှာကြေကြေပြက်ပြက်လူခွင့်ရေးချိုးဖောက်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်လွတ်လပ်ပြီးတော့ဗဲမလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးတယ်လီဆန်ကမြန်မာအစိုးရကိုတိုက်တွန်းလိုက်ပါတယ်။ဒီလိုစုံစမ်းမှုကနေထွက်ပေါ်လာမဲ့ပြစ်မှုတွေအတွက်တာဝန်ရှိသူတွေကိုအရေးယူဖို့တက်ဆိုင်ရာအမေရိကန်ဥပဒေအရမကဖြစ်နိုင်တဲ့နီလန်းအကုံကိုအသုံးပြုမှဖြစ်တယ်လို့မိတ်ဖက်နိုင်ငံအနေနဲ့လည်းဆက်လက်ပြီးတော့ပူးပေါင်းဆောင်ရွက်မှဖြစ်တယ်လို့ဘိုရူနီကနေပြည်တော်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့အတူပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာဝန်ကြီးတယ်လီဆန်ကပြောကြားခဲ့ပါတယ်အကြောင်းစုကိုမတ်အင်ဂျင်နယ်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာလုံခြုံရေးတပ်တွေကဒေသခံအရပ်သားတွေပေါ်ပြင်းပြင်းထန်ထန်ဖိနှိပ်မှုတွေကျူးလွန်ခဲ့တယ်ဆိုတော့ယုံကြည်ရတဲ့အစိုးရခံစားတွေပေါ်မှာအမေရိကန်ပြည်ထောင်စုကအတော်လေးစိုးရိမ်မကင်းဖြစ်မိကြောင်းသတင်းစာရှင်းလင်းပွဲအဖွင့်မင်ကွန်အစပိုင်းမှာအမေရိကန်နိုင်ငံသားရေးဝန်ကြီး Rex Tillerson ကအခုလိုပြောသွားပါတယ
် We're deeply concerned by credible reports of widespread atrocities committed by Myanmar's security forces
မြန်မာလုံခြုံရေးတပ်ဖွဲ့တွေနဲ့သူတို့ကလွတ်ထားတဲ့သူတို့ကဆဲလွတ်ထားတဲ့ဒေသခံအဖွဲ့တွေရဲ့ကျေပြန့်တဲ့ရက်စက်မှုတွေအကြောင်းခိုင်မာတဲ့သတင်းတွေကြောင့်ကျွန်တော်ခိုင်မာတဲ့သတင်းတွေကြောင့်ကျွန်တော်တို့အထူးပဲစိုးရိမ်မကင်းဖြစ်ရပါတယ်တိမ့်နဲ့ချီတဲ့အမျိုးသားအမျိုးသမီးကလေးငယ်တွေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးခဲ့ရတယ်ဆိုတဲ့ကိစ္စအတွက်လည်းစိတ်ထိခိုက်ရပါတယ
်အခုလိုပြင်းထန်တဲ့ရခိုင်ပြည်နယ်အတွင်းလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့လွတ်လပ်ပြီးဗတ်မလိုက်တဲ့စုံစမ်းစစ်ဆေးမှုတွေပြုလုပ်ဖို့လည်းသူကမြန်မာဆိုရကိုတိုက်တွန်းသွားပါတယ်ဒါအပြင်လူခွင့်ရေးချိုးဖောက်မှုမှာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးအမေရိကန်ဥပဒေအရရောနိုင်ငံတကာနဲ့ပူးပေါင်းလှုပ်ဆောင်သွားမှာဖြစ်တယ်လို့လည်းဝင်းကြီးတယ်လီဆန်ကပြောပါတယ်ဝင်းကြီးတယ်လီဆန်ဟာသူ့ရဲ့တရားကြံမြန်မာနိုင်ငံခီးအစဉ်အတွင်းကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့လည်းတခြားစီတွေ့ဆုံရမှာအရက်သားဆိုရနဲ့ပူးပေါင်းဆောင်ရွက်ဖို့လည်းတိုက်တွန်းခဲ့ကြောင်းပြောသွားပါတယ်အမေရိကန်ပြည်ထောင်စုအနေနဲ့ရခိုင်ပြည်နယ်ကလူသားချင်းစာနာမှုဘေးဒုက္ခအပါအဝင်အခြားတိုင်းရင်းသားဒုက္ခသည်တွေရဲ့အရေးကိုပါကူညီနိုင်ဖို့စာနာမှုဆိုင်ရာအထောက်ပံ့ဖြင့်နောက်ထပ်ဒေါ်လာ48တန်းပေးလှူသွားမယ်လို့လည်းဝန်ကြီးတယ်လီဆန်ကသတင်းစာရှင်းလင်းပွဲအတွင်းကြေညာခဲ့ပါတယ် မြန်မာဒီမိုကရေစီအတွင်ကူပြောင်းရေးမှာလည်းအမေရိကန်ပြည်ထောင်စုကအစင်တဆိုင်ကူညီထောက်ပံ့နေတယ်လို့ဆက်လက်ပြီးပံ့ပိုးသွားမှာဖြစ်ကြောင်း Rex Tillerson ကပြောကြားခဲ့ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကလည်းအမေရိကန်နဲ့မြန်မာဆက်ဆံရေးဟာခိုင်မာပြီးအချိန်ကြီးအရရအောက်မှာအဆန်းသက်ခံနိုင်ခဲ့တယ်လို့သူ့ရဲ့အဖွဲ့မိကွန်းမှာပြောကြားခဲ့ပါတယ်။နိုင်ငံတကာကိုရိုက်ခတ်လာတဲ့ရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာဒုက္ခသည်အရေးနဲ့ပတ်သက်လို့သူ့ဘက်ကနှုတ်ပိတ်နေတယ်ဆိုတဲ့ဆွဆွဲပြောဆိုချက်နဲ့ပတ်သက်လို့တောင်ဆန်းစုကြည်ကအခုလိုတုံ့ပြန်ပြောဆိုခဲ့ပါတယ်။
I don't know why people say that I've been silent. I haven't been silent. Actually, we've been saying
ကျမကနှုတ်ဆက်နေတယ်လို့ဘာလို့ပြောကြသလဲဆိုတာကျမမသိပါဘူး။ကျမနှုတ်ဆက်ပြီးတော့မနေခဲ့ပါဘူး။တကယ်တမ်းကျမယုံကရောကျမကိုယ်တိုင်ပါကြေညာချက်တွေထုတ်ပြန်ခဲ့ပါတယ်။လူတွေဆိုလိုတာကကျမပြောတာစိတ်ဝင်စားစရာမကောင်းဘူးလို့ဆိုလိုတာပါ။ဒါပေမဲ့ကျမပြောတာကစိတ်လှုပ်ရှားဖို့ရည်ရွယ်ပြီးတော့ပြောတာမဟုတ်ပါဘူး။အချက်လက်တွေမှန်ကန်တိကျဖို့ဖြစ်ပါတယ်။ကျမပြောတဲ့နေရာမှာအခြေအနေတွေကိုပိုးပြီးသဟဇာတဖြစ်ဖို့နဲ့လူတိုင်းအတွက်ပိုးကောင်းတဲ့အနာဂတ်ဖန်တီးပေးဖို့ရည်ရွယ်ပြီးတော့ပြောတာပါလူတွေတယောက်နဲ့တယောက်ဆန့်ကျင်ဖို့မဟုတ်ပါဘူ
းဝင်းကြီးတယ်လာဆန်ရဲ့တရက်ကြာမြန်မာနိုင်ငံခီးစဉ်ဟာသမ္မတဒေါ်နယ်ထရမ့်အစိုးရအဖွဲ့တက်လာပြီးတဲ့နောက်ပိုင်းအမေရိကန်အစိုးရအဖွဲ့တွေကမြန်မာနိုင်ငံကိုလာရောက်တဲ့အစီအမင်းဆုံးတာဝန်ရှိသူရဲ့ခီးစဉ်ဖြစ်ပါတယ်ရှင်
မင်းကြီးနိုင်ပြပြသွားတာပါအခုတော့ထိုင်းမြန်မာနယ်စပ်ကသတင်းတပုတ်ကိုဆက်ပါမယ်ထိုင်းနိုင်ငံမှာအလုတ်ရမယ်ဆိုပြီးတော့နှစ်နိုင်ငံသဘောတူစာချုပ် MOU နဲ့လာတဲ့အလုတ်သမား60ဟာနှစ်လကျော်တိအလုတ်အကင်မရတာကြောင့်နယ်စပ်ကိုပြန်ညှပ်ပြီးတော့ကုမ္ပဏီထံကနေနစ်နာကြီးတွေပြန်လည်တောင်းခံနေကြပါတယ်ဘိုရူးနေမှာတော့တချို့အလုတ်သမားတွေကိုကုမ္ပဏီတွေကပြန်ပေးခဲ့ပေမဲ့တချို့ကတော့နစ်နာကြီးပြန်ရဖို့အတွက်စောင့်ဆိုင်းနေကြဆဲဖြစ်ပါတယ်အကြောင်းစုံကို VOE သတင်းတောက်မတ်အေးမှသတင်းပို့ဖို့ထားတာကိုနားဆင်ပါခင်ဗျာ
ထိုင်းနိုင်ငံထဲမှာအလုတ်ကန်ရမယ်ဆိုပြီးပွဲစားတွေကနေတဆင့်ကုမ္ပဏီတွေကိုကြက်ငွေ9သိန်းထက်မနည်းပေးလာခဲ့ရတဲ့အလုတ်သမားတွေဟာထိုင်းနိုင်ငံထဲကိုရောက်တာနှစ်လကျော်ကြာတဲ့အထိအလုတ်ကန်တွေမရဘဲအခက်အခဲတွေရှိနေတာပါတချို့ကတော့စာချုပ်ထဲမှာပါတဲ့အလုတ်ကန်မဟုတ်ပဲတခြားနေရာတွေစီကိုပို့လိုက်တဲ့အတွက်အလုတ်ရှင်မတူတဲ့ပြဿနာတွေကိုလည်းကြုံနေရပါတယ်ဒီရက်ပိုင်းအတွင်းမှာပဲကုမ္ပဏီ5ခုလောက်ကပို့လိုက်တဲ့အလုတ်သမား60ဟာထိုင်းနိုင်ငံကအလုပ်သမားရေးဆောင်ရွက်နေတဲ့ AAC အဖွဲ့ကိုတိုင်ကြားခဲ့တာကြောင့် AAC အဖွဲ့အနေနဲ့နေဆက်မှာရှိတဲ့ကြောက်လုံးကြီးစခန်းကိုခေါ်လာခဲ့ပြီးကုမ္ပဏီတွေကနေနစ်နာကြီးရရှိအောင်ဆောင်ရွက်ပေးခဲ့ရမှာတနင်္လာနေ့ကစပြီးကုမ္ပဏီတွေထံကနေအလုပ်သမားတချို့နစ်နာကြီးတွေပြန်လည်ရရှိခဲ့တယ်ဆိုပြီးအလုပ်သမားရေးဆောင်ရွက်သူကိုရဲမင်းကပြောပြပါတယ်
။ဟုတ်ကဲ့ Lucky Agency ပြီးတော့ဒီထဲမှာပါတယ်လူထိန်မိုး Agency လူထိန်မိုး Agency ကတော့သက်ဆိုင်ရာတာဝန်ရှိတဲ့လူမလာဘူး။ကျွန်တော် Lucky Agency ကတော့ကုမ္ပဏီပိုင်ရှင်လာပဲ။ဒီမောအကုန်တိုင်းချင်းမလာဘူးနောက်ထပ်အေဂျင်စီတခုကဖြည့်စင်ကိုပွင့်ဖြည့်စင်ကိုပွင့်ရအောင်ရှင်းပြပါပြီဆင်းရကြရပါပြီရောကြရပါပြီပြန်ပါပြီကျွန်တော်ရန်အေးရန်အေးကတော့ကျွန်တော်ရန်အေးနာမည်ကိုအသုံးချပြီးတော့ MOU ပုံစံမျိုးနဲ့ခုလုံးလုံးခေါ်တာပေါ့နော်ရန်အေးတာဝန်ခံနေကနေပြီးတော့အဲဒီပိုင်းလေးကိုတော့ MOU တော့မဟုတ်ဘူးပွဲသားနဲ့လူပို့တဲ့စနစ်ကပွဲသားနေပြီးတော့အောက်ကနေပြီးတော့ပို့တယ်စားရဲစားရဲအတူတွေနဲ့ဗီဇာအတူတွေနဲ့ပို့လို့တယ
်ဗုဒ္ဓဘုံနေ့မှာတော့ Lucky Company ကနေအလုပ်သမားတဦးကိုနစ်နာကြီး၈သိန်းစီပြန်လည်ပေးအပ်ခဲ့ပါတယ်နေဆက်ကိုဆင်းလာတဲ့အလုတ်သမားတွေဟာနစ်နာကြီးမရခဲ့ရင်တော့တရားဆွဲဆိုဖို့အတွက်စီစဉ်နေကြတယ်လို့လည်းဆိုပါရယ်။ကိုရဲမင်းကတော့သူတို့ကိုအကူအညီလာတောင်းတဲ့ MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့လာတဲ့အလုတ်သမားတွေကိုနစ်နာကြီးရအောင်ဆောင်ရွက်ပေးခဲ့ရမှာပြီးခဲ့တဲ့အပတ်ကတော့အလုတ်သမား55ဦးအတွက်နစ်နာကြီးစက်သိန်းပေါင်း360လောက်ရရှိခဲ့ပြီးဖြစ်တယ်လို့ဆိုပါရယ်
။ပြီးတော့ထိုင်းထဲမှာလည်းလုံမရဘူးနှစ်လကျော်။အဲ့တော့ကျွန်တော်တို့ AC အကူအညီတောင်းတယ်ကျွန်တော်ကပြန်ပို့ပေးနေတယ်။သူတို့နစ်နာကြီးတွေကိုရောက်သေးတယ်တောင်းနေတယ်။အဲ့ဒါအလုံး7ယောက်ဖွဲ့တယောက်ကို9သိန်းခွဲကျွန်တော်အားတော့ရပြီဗျ။အလုံး2လကျော်လောက်အလုံးမလုပ်ရတဲ့အတွက်သူတို့က AC ကိုအကူအညီတောင်းပြီးတော့ရောက်လာကြတယ်။ရောက်လာပြီးတော့ကျွန်တော်တို့ကဒီကြောက်လုံးစကန်ကိုလာပို့တယ်လူကေပြန်စကန်ကိုအဲ့ဒီကနေမှကျွန်တော်တို့ကအခုပထမတော့ကကျွန်တော်တို့55ကိုသိန်း360ကျော်ရပါတဲ့အုပ်စုတွေကလက်ကျန်လူတွေပဲသူတို့က189ယောက်မှာပို့ချင်ရပို့ရောက်ချင်ရရောင်းနေတဲ့လူတွေ။ဟုတ်ကျွန်တော်တို့ဒီကိုထပ်ပြီးတော့အကူအညီတောင်းပြီးတော့အဲ့ကုမ္ပဏီကထပ်ရောက်လာတာလူပေါင်း30တဲ့အခြားကုမ္ပဏီ၅ခုကလူတွေနဲ့ဆိုလူပေါင်း60ပေါ့လာပို့တာမှာ
ထိုင်းနိုင်ငံထဲမှာ MOU နဲ့လာတဲ့မြန်မာလူသမားတိတ်နဲ့ချီရှိနေပြီမဲ့တဝက်လောက်ကအခုလိုမျိုးပြဿနာမျိုးတွေကြုံတွေ့နေရပြီးငွေကြေးတွေမရဘဲနေရပြန်ကြရသူတွေလည်းရှိခဲ့ပါတယ်ထိုင်းနိုင်ငံထဲမှာမြန်မာရွှေ့ပြောင်းလူသမား3သန်းထက်မနည်းရှိနေကြောင်းထိုင်းနဲ့မြန်မာအစိုးရတွေကခန့်မှန်းထားကြပါတယ်မြန်မာပြည်မှာအလုတ်ကန်အခက်အခဲတွေဝင်ငွေထုတ်ငွေမများတမှုတွေကြောင်းထိုင်းနိုင်ငံကိုလာပြီးမြန်မာတွေအလုတ်ရှာဖွေကြသူတွေအများအပြားရှိလာပါတယ်ဒီထဲမှာအခုလိုမျိုးတရားဝင် MOU နှစ်နိုင်ငံသဘောတူစာချုပ်နဲ့အလုတ်လာလုတ်ကြတဲ့မြန်မာတွေရှိပေမဲ့လည်းဥပဒေပါအခွင့်အရေးတိုင်းမရတာအလုတ်သမားခွင့်ရေးချိုးဖောက်ခံရတာတွေနဲ့အလုတ်လက်မဲ့ပြဿနာမျိုးတွေမကြခဏဆိုသလိုဖြစ်ပေါ်နေပါတယ်ရှင
်မအေးမာရဲ့သတင်းလွှာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အင်တာနက်လွတ်လပ်ခွင့်ကျဆင်းတဲ့သတင်းကိုနားဆင်ရအောင်ပါ2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကိုရုရှားကအွန်လိုင်းဝါဒဖြန့်ချီမှုတွေကနေတဆင့် နောက်ဆက်ခဲ့တယ်လို့ American ထောက်လှမ်းရေး Agency တွေကပြောပါတယ်ဒါပေမဲ့အစ်စ်ထွက်ပေါ်လာတဲ့အစီရင်ခံစားတစ်ခုအရ American တနိုင်ငံပဲပြစ်မှတ်ထားခံခဲ့ရတာတော့မဟုတ်ပါဘူး2019ခုနှစ် Internet လွတ်လပ်ခွင့်အစီရင်ခံစားအရသတင်းမှားတွေတမင်ထုတ်လွှင့်လာတာများတာနဲ့အမျှ Internet လွတ်လပ်ခွင့်တွေကလည်းတစ်ကမ္ဘာလုံးမှာကျဆင်းလာနေပါတယ်ယေရှုစီမင်းအွန်ဤတရင်ပြဖို့ထားတာကိုကိုငင်းချမ်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
2019ခုနှစ်အင်တာနက်လိုလတ်ခွင့်အစီရင်ခံစာအရလူမှုကွန်ရက်တွေကိုလှည့်ဖြားထိန်းချုပ်တာဓာတ်ရိုက်ဗီဒီယိုထုတ်လွှင့်တာကိုကန့်သတ်တာနောက်ပြီးအင်တာနက်ဆန်ဆာကိုကျော်ဖြတ်တဲ့နေရာမှာသုံးတဲ့ Virtual Private Network တွေကိုထိန်းချုပ်တာတွေလုပ်တဲ့အစိုးရတွေများလာပါတယ်ဆန်ဂျာကယ်လီကအစီရင်ခံစာရဲ့ညွှန်ကြားရေးမှုပ
ါ In the past it seemed that many governments
အရင်တုန်းကတော့အစိုးရတွေဟာပိတ်ပင်တာစင်စာဖြတ်တာနောက်ပြီးဖမ်းဆီးအပြစ်ပေးတဲ့ဥပဒေတွေအသုံးပြုခဲ့ကြပါတယ်။ဒါပေမဲ့ဒီချိန်မှာတော့အဲ့ဒါတွေနဲ့မလုပ်လောက်ဘူးဆိုတာကိုလူတွေကသတိပြုမိကြပုံရပါတယ်။အခုချိန်မှာတော့အင်တာနက်ကိုပဲအဓိကသုံးပြီးတော့သူတို့ပေးချင်တဲ့သတင်းစကားတွေတကယ်တမ်းမှာတော့အချက်လက်အမှားတွေပေါ့အခြေခံတဲ့သတင်းအမှားတွေကိုပဲပေးနေတာပါ
။ Freedom House ကနှစ်စဉ်ထုတ်ဝေတဲ့ဒီအစီရင်ခံစာဟာကမ္ဘာအင်တာနက်သုံးတဲ့လူဦးရေ88ရာခိုင်နှုန်းကိုစမ်းစစ်ထားတာဖြစ်ပြီးတော့တကယ်ပါလုံးမှာအင်တာနက်လွတ်လပ်ခွင့်ဟာ9နှစ်မြောက်ဇက်တိုက်ကျဆင်းနေခဲ့ပြီးတော့တရုတ်နိုင်ငံကတော့အစိုးဆုံးဖောက်ဖျက်သူအဖြစ်မှတ်တမ်းတင်ခံရပါတယ်။အစိုးရငွေကြေးထောက်ပံ့ပေးပြီးအစိုးရထောက်ခံကြောင်းတွေရေးသားပေးတဲ့ Digital Army ရှိတဲ့နိုင်ငံပေါင်း30ထဲမှာအရှေ့တောင်အာရှနိုင်ငံတွေဖြစ်တဲ့မြန်မာ၊ထိုင်း၊မလေးရှား၊ဗီယက်နမ်နိုင်ငံတွေပါဝင်ပါတယ်။တရုတ်တိဘက်ဒေသနဲ့အီသီယိုးပီးယား၊အိုရိုမိုဒေသလူနည်းစုတွေနေထိုင်တဲ့နေရာမှာလည်းမိုဘိုင်းချိတ်ဆက်မှုတွေကိုထိန်းချုပ်နှိပ်ကုပ်မှုတွေပိုများလာတာကိုလည်းအစီရင်ခံစာထဲမှာဖော်ပြထားပါတယ်။ Sally Wardwell လို့လေ့လာသူတွေကတော့ဒီနီးလန်းတွေဟာဒီမိုကရေစီကိုထိခိုက်စေတယ်လို့ပြောပါ
တယ်။
ဒီနီးလန်းတွေကနိုင်ငံဆွေးနွေးမှုတွေအစိုးရမလိုချင်တာမျိုးတွေကိုပိတ်ပင်သွားစေပြီးတော့အစိုးရလိုချင်တဲ့ပုံစံမျိုးရစေပါတယ်။နောက်တစ်ဖက်မှာကလည်းနိုင်ငံရဲ့စီးပွားရေးကိုကြီးမားတဲ့တက်ရောက်မှုဖြစ်စေပြီးတော့ပဋိမငြိမ်ဖြစ်စေပါတယ်။စုဦးတီထွင်သူတွေရဲ့ရင်းနှီးမြုပ်နှံမှုဆွဲဆောင်စွမ်းတွေကိုထိခိုက်စေပြီးတော့ဝန်ဆောင်မှုအရေးသွေးတွေကိုကျဆင်းစေတာပါစီးပွားရေးလုပ်ငန်းတွေကအွန်လိုင်းဝန်ဆောင်မှုတွေနောက်ပြီးတော့ဒီနိုင်ငံကနေပြီးတော့မှပြည်ပကိုတင်ပို့ဖို့ကြိုးစားနေတဲ့ဤပညာအမျိုးမျိုးရဲ့ယုံကြည်စိတ်ချမှုကိုလည်းကျဆင်းစေပါတယ
်2016 American သမ္မတရွေးကောက်ပွဲမဲဆွယ်လှုပ်ရှားမှုတွေမှာသတင်းအတုတွေအများကြီးထွက်ပေါ်ခဲ့တာနဲ့အဲ့ဒီအချိန်တုန်းကသမ္မတလောင်းဒေါ်နယ်ထရမ့်ကအွန်လိုင်းကနေသတင်းတောက်တွေကိုချင်းချောက်စော်ကားခဲ့တာတွေကြောင့်လဲအမေရိကန်နိုင်ငံဟာလဲအင်တာနက်လွတ်လပ်ခွင့်အဆင့်အနည်းငယ်ကျဆင်းခဲ့ရပါတယ်မြန်မာနိုင်ငံဟာလဲစာနယ်ဇင်းလွတ်လပ်မှုမရှိတဲ့နိုင်ငံစည်းနဲ့မှာပါနေစဲဖြစ်ပြီးတော့အင်တာနက်လွတ်လပ်ခွင့်မှာ2016ခုနှစ်နဲ့နှိုင်းယှဉ်2019ခုနှစ်မှာအဆင့်63ရှိတဲ့အတွက်နှစ်ဆင့်လောက်ကျဆင်းသွားပါတယ်ခင်ဗျာ
မယ့်ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြတ်တာတီလက်ဆောင်ကဏ္ဍမှာတည်တခြင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးတင်ကြရင်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပေးဖို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်တွေအစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာကိုစောင့်မျှော်ကြိုဆိုနေပါရှင
်။ VOA American တန်ရဲ့ကြာတာပတိနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့9日ထိဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနက်ခင်းပါခင်ဗျာတို့ရရှင်တို့အခုနားဆင်နေကြတာကတော့ VOE မြန်မာပိုင်းအစီအစဉ်ရဲ့ကြာသပတေးနေ့မနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းဒိုမီတာ32 40တို့အပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းနိုင်ရွယ်အစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာမြန်မာအရေးသုံးသပ်ချက်စတဲ့အပတ်စဉ်ကဏ္ဍတွေနဲ့အတူ
ဘယ်သူမှသူစိတ်ရချမ်းသာမရွေးပေါ့နော်ခလေးဘဝကိုဖြတ်တန်းရရပါလေဒါပေမဲ့ဖြတ်တန်းရရတဲ့ပုံစံတွေကတော့
ဒါကတော့သူယုံကြည်ရအပတ်စဉ်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါခင်ဗျာအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တွေကိုမူလအပေါ်မှာပြတင်ပြပေးပါမယ်မြန်မာနိုင်ငံကိုတွားရောက်တဲ့အခါရိုဟင်ဂျာဆိုတဲ့အတုံးနှုံးမတုံးဆွဲဖို့ပုံရဟမင်းကြီးကိုအကြံပြုထားတာကိုလူခွင့်ရေးအဖွဲ့တွေကသဘောမတူတဲ့အကြောင်းဖိလစ်ပူလေးလာရေးသားထားတဲ့သတင်းဆောင်မကိုဥစွာတင်ပြပေးကြပါမယ်။နိုင်ငံတကာနိုင်ငံရေးလောကနဲ့ကက်သလစ်ဘာသာရဲ့အထင်ကြီးပုဂ္ဂိုလ်တွေကမြန်မာပြည်ကိုတွားရောက်တဲ့ခီးစဉ်အတွင်းနိုင်ငံရေးအရာထိလွယ်ခိုက်လွယ်ရှိတဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးမပြောဆိုဖို့တတိပေးထားကြပေမဲ့လူခွင့်ရေးအဖွဲ့တွေကတော့သဘောမတူကြပါဘူး။ပုံရဟမင်းကြီးအနေနဲ့မိမိကိုယ်မိမိနှစ်တရာအမီတတ်မှတ်ပိုင်ခွင့်ရှိတယ်ဆိုတဲ့နိုင်ငံတကာဥပဒေအတိုင်းကျင့်သုံးဖို့အတွက်တိုက်တွန်းနေကြတာပါ။တိတ်နဲ့ကြီးတဲ့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာစစ်တပ်ရဲ့နှိပ်စက်မှုကြောင့်တမ်းပြည်ကနေထွက်ပြေးခဲ့ကြတယ်လူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတယ်ဆိုပြီးတော့ကုလသမဂ္ဂကပြောပါတယ်နိုင်ငံအတွင်းအများစုဗုဒ္ဓဘာသာဝင်တွေကတော့ရိုဟင်ညာဆိုတဲ့အတုံးတုံးကိုလက်သက်မခံဘဲတမ်းပြည်တွေမှာရှိတဲ့တိုင်းရင်းသားလူမျိုးစုတွေထဲမှာလည်းမပဘူးလို့ဆိုကြပါတယ်ရိုဟင်ညာဆိုတဲ့အခေါ်အဝေါ်ကိုမတုံ့ဆွဲဖို့တိုက်တွန်းကြတဲ့ထင်ရှားတဲ့ပုံကိုယ်တွေထဲမှာကုလသမဂ္ဂအထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ရန်ကုန်ကိုင်းချုပ်ဆရာတော်ကာဒီနယ်ဖုန်းတော်ကြီးချားလ်စ်ဘိုးတို့လည်းပါဝင်တယ်လို့យေတာထားပါတယ်။ရိုဟင်ညာဆိုတဲ့ဝေါ်ဟာရအစားရခိုင်ပြည်နယ်ကမွတ်စလင်ဘာသာဝင်တွေဆိုပြီးတော့တုံ့နှုံးမှုအကြံပြုတိုက်တွန်းချက်ကိုပုံရဟမင်းကြီးဖရန်စစ်စင်နေနဲ့လက်ခံမင်မခံဘူးဆိုတာတော့ဗာတီကန်နန်းတော်ကမှတ်ချက်တစုံတရာမပေးပါဘူး။ပုံရဟမင်းကြီးဖရန်စစ်ဟာလူခွင့်ရေးနဲ့ရွှေ့ပြောင်းအခြေချနေထိုင်သူတွေဘက်ကအမြဲတမ်းခုခံကာကွယ်ပြောဆိုနေသူတူဖြစ်ပါတယ်။ကိုဗီအနဟာအခုလအတွင်းနိုင်ငံခေါင်းဆောင်ဟောင်းကြီးတွေပါဝင်တဲ့ The Elders အဖွဲ့ဝင်တွေနဲ့အတူပုံရဟမင်းကြီးနဲ့တွေ့ဆုံစဉ်မှာရိုဟင်ညာလို့မတုံ့ဆွဲတဲ့အကြောင်းတိုက်တွန်းခဲ့တာပါကိုဗီအနဟာနိုဘယ်ငြိမ်းချမ်းရေးဆုရှင်တစ်ဦးဖြစ်တယ်လို့မြန်မာနိုင်ငံရဲ့ရခိုင်အကြံပေးကော်မရှင်အကြံပြုစာတမ်းရေးသားသူလည်းဖြစ်ပါတယ် Human Rights Watch Asia အဖွဲ့ကြီးကတော့ရိုဟင်ညာတွေဟာနှစ်ပေါင်းများစွာနိုင်ငံမဲ့နေထိုင်လာခဲ့ကြရသူတွေဖြစ်တယ်လို့တားမြစ်ပိတ်ပင်မှုမျိုးစုံနဲ့ကြုံခဲ့ကြပြီးခွဲခြားဆက်ဆံမှုခံရတယ်မြန်မာစစ်တပ်ရဲ့လူမျိုးစုလိုက်ရှင်းလင်းမှုတွေကိုလည်းခံနေကြရသူတွေဖြစ်တယ်။ပုံရဟမင်းကြီးအနေနဲ့အဖိနှိတ်ခံရိုဟင်ညာတွေဘက်ကနေရက်တီပြီးတော့ရိုဟင်ညာဆိုတဲ့အတုံးနှုံးသုံးဆွဲတင်ပါတယ်ဆိုပြီးတော့ပြောနေတဲ့အကြောင်းရေးသားထားပါတယ်။ဆက်လက်တင်ပြနေတာကတော့ Asia Times မှာ American ပြည်ထောင်စုနဲ့ဥရောပသမဂ္ဂတို့ဟာမြန်မာနိုင်ငံရဲ့ပြည်ပခါကိုမြန်မာစစ်တပ်နဲ့ညှိနှိုင်းလှုပ်ဆောင်တင်တဲ့အကြောင်း Emmanuel Simia ရေးသားထားတဲ့အတွေ့အမြင်ဆောင်ပါဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့ EU ဥရောပသမဂ္ဂတို့ဟာမြန်မာနိုင်ငံရခိုင်ပြည်နယ်အတွင်းကရိုဟင်ညာပြည်ထနာကိုအဖြေရှာဖို့အတွက်အတူတူကြိုးပမ်းနေကြပါတယ်။ဒါကိုနိုင်ငံသားရေးဝန်ကြီးတယ်လာဆင်ရဲ့ပြောကြားချက်နဲ့မြန်မာနိုင်ငံပေါ်ထားရှိတဲ့ EU ရဲ့နိုင်ငံသားရေးမူဝါဒတွေအရသိနိုင်ပါတယ်။မြန်မာနိုင်ငံကနေအိန္ဒိချင်းဘင်္ဂလားဒေ့ရှ်နိုင်ငံကိုရိုဟင်ညာ6သိန်းကျော်ထွက်ပြေးကြရတဲ့အကြောင်းရင်းဟာမြန်မာစစ်တပ်ကနေအာဆာတောင်းချမ်းသူတွေကိုနှစ်နေရကနေစတင်ပြီးတော့ဖြစ်လာရတာပါ။အာဆာကိုမြန်မာကဘင်္ဂလီအကြမ်းဖက်တမားတွေလို့သတ်မှတ်ပါတယ်ဒါပေမဲ့အာဆာနဲ့ဂျီဟတ်ဘာသာရေးအစွန်းရောက်တွေနဲ့ဆက်ဆက်မှုရှိမရှိဆိုတာကတော့သိပြီးမရှင်းသေးပါဘူးလို့យေတာထားပါတယ်ကုလသမဂ္ဂကတော့စစ်တပ်ဟာရိုဟင်ညာတွေပေါ်လူမျိုးစုလိုက်ရှင်းလင်းမှုတွေပြုလုပ်နေတယ်လို့ပြောပါတယ်အမေရိကန်ပြည်ထောင်စုနဲ့ EU ကတော့အာဆာပေါ်နှိမ်နှင်းမှုပြုလုပ်နေတာဟာသိပြီးတော့အချိုးစားမမျှဘူးလို့ပြောပြီးတော့မြန်မာစစ်ကောင်းဆောင်တွေနဲ့ပူးပေါင်းဆောင်ရွက်မှုတွေကိုလျှော့ချခဲ့ပါတယ်အမေရိကန်နိုင်ငံသားရေးဝန်ကြီးဟာမြန်မာစစ်ကောင်းဆောင်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့တိကျတွေ့ဆုံပြီးတော့အကြမ်းဖက်မှုတွေရပ်တန့်စေဖို့နေရပြန်ဒုက္ခသည်တွေကိုအကာအကွယ်ပေးဖို့ညှိမှနှိပ်စက်မှုတွေကိုစုံစမ်းစစ်ဆေးအရေးယူဖို့ပြောဆိုခဲ့တယ်လို့အာဆာအဖွဲ့ကလည်းပြစ်တင်ရှုံချခဲ့ပါတယ်။ စစ်ကောင်းဆောင်တွေပေါ်တန်ခတ်အေးအေးယူရေးကိုတော့မပြတ်မသားပဲပြောခဲ့ပါတယ် EU ဖွဲ့ရဲ့ပြောခွင့်ရသူကလည်းမြန်မာနယ်ရာဆောင်တပ်စခန်းတွေကိုတိုက်ခိုက်တဲ့အာဆာရဲ့လုံရက်ကိုပြစ်တင်ရှုံချတဲ့အကြောင်း Asia Times ကိုပြောခဲ့မှုပါတယ်တချိန်တည်းမှာပဲအမေရိကန်ရော EU ကပါမြန်မာစစ်ဗိုလ်ချုပ်ကြီးတွေနဲ့ထိတွေ့ဆက်ဆံပြီးတော့မြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုပံ့ပိုးဖို့ကြိုးစားနေကြပါတယ်ဒါပေမဲ့နှေးကွေးနေလို့နဲ့လို့လည်းထောက်ပြထားပါတယ်မြန်မာနိုင်ငံပေါ်တန်ခတ်အေးအေးယူမှုတွေပြုလုပ်နေတာကြောင့်သူတို့ရဲ့ဩဇာအစိမ်းဝါဒကျသွားပြီးတရုတ်နိုင်ငံသားအမျက်ထွက်သွားစေလိမ့်မယ်ဆိုပြီးတော့ထောက်ပြရေးသားထားပါတယ်ခင်ဗျာဗီအိုအမေရိကန်တန်ကစာသားပရင်းနေမနခင်အစီအစဉ်လေးဆက်လက်ထုတ်လွှင့်နေပါတယ်အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြအောင်ပါမနခင်တိုင်းနားဆင်နေကြအမေရိကန်အီဒီယန်သုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လှလှတန်ကအစီအစဉ်တင်ဆက်ပေးမှာဖြစ်ပါတယ်
ဒီနေ့မနေ့တည်းတင်ပြပေးမိ item အသုံးကတော့
feeling blue
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက feeling feeling ကခံစားနေရတာ blue blue ကပြယောင်ဆိုတော့စကိုက်ထုံးရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့အပြာယောင်ကိုခံစားနေရတာဖြစ်ပါတယ်ဒီသုံးကတင်မောလောကကနေဆင်းသက်လာတယ်လို့ဆိုပါတယ်တင်မောတစ်စင်းနေနဲ့ပင်လေခီးထွက်နေတုန်းသင်မောကပတင်ဒါမှမဟုတ်အရာရှိတူဆုံးခဲ့တယ်ဆိုရင်ဌာနေအပြန်ခီးစင်မှာအလံပြာထူရတဲ့ဒလိဒါမှမဟုတ်ရွက်တိုင်ကိုအပြာတုတ်ရတဲ့ရှေ့ဒလိကနေဆင်းသက်လာတယ်လို့ဆိုပါတယ်ဒါကြောင့်ဒီ EDM ရဲ့အဓိပ္ပာယ်ကတော့စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကိုဆလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပါ
I'm feeling blue because my dog died yesterday.
ကျွန်တော်အင်းကခွေးလေးမနေ့ကတည်သွားတော့ကျွန်တော်စိတ်မကောင်းဖြစ်နေတယ်ဗျာလို့ဒီပေးရပါတယ်။ George Group ပြီးတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ I'm feeling blue because my dog died yesterday.
စိတ်မကောင်းဖြစ်နေတာစိတ်ဆင်းရဲနေတာလွမ်းဆွေးနေတာကို idiom အသုံးအရဘယ်လိုပြောမလဲ?
Feeling blue.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလတန်စီစဉ်တက်ဆက်တဲ့ American Idiom သုံးအင်္ဂလိပ်စာသင်ခန်းစာကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့ပတ်စဉ်ကဏ္ဍတွေဖြစ်တဲ့မြမအရေးသုံးသက်ချက်အစီအစဉ်ကိုပထမအဦးဆုံးတင်ဆက်ပေးပါမယ်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြသူတွေကိုပြန်လည်လက်ခံနေရာချထားရေးပြောဆိုဆွေးနွေးတဲ့နေ့အခုချိန်မှာကြားနေရပေမဲ့လက်တွေ့ဖြစ်နိုင်မှုကတော့အလံဝေးလေးအုံးမယ်လို့ဒီတစ်ပတ်အစောပိုင်းကရခိုင်ပြည်နယ်မြောက်ပိုင်းနေဆက်ဒေသကိုတွားရောက်ခဲ့တဲ့ VOA အဖွဲ့သူမတ်စုမြတ်မောင်ကတုံ့တက်ပါတယ်ဒီဒေသကိုနိုင်ငံတကာမီဒီယာတွေတွားရောက်ခွင့်ပိုးပြီးတော့ပေးတင်တယ်လို့လည်းသူကဆိုပါတယ်ပြန်လည်လက်ခံနေရာချထားရေးအလားအလာဆိုပြီးတော့မတ်စုမြတ်မောင်နဲ့ဦးကျော်စံသားဆွေးနွေးတုံ့တက်ထားတာကိုနားဆင်ကြပါခင်ဗျာ
အဲမဆုမြတ်ရေဘင်္ဂလားဒေ့ရှ်မြန်မာနယ်စပ်ပြန်တရင်နောက်ကြီးလို့ပြောမှာဟောကျွန်တော်တို့တရင်နောက်ကြီးအခုခြေနေမှာဒီဒုက္ခတွေတွေဟိုဘက်ထွက်ပြေးသွားတဲ့လူတွေကိုပြန်လည်လက်ခံဖို့နိုင်ငံတကာကလည်းပဲတိုက်တွန်းတယ်အစိုးရကလည်းပဲသူတို့စီစဉ်နေပြီးညှိနှိုင်းနေပြီလို့ပြောတယ်ဆိုတော့ကိုယ်မှတကယ်တွေးခဲ့ရတာတကယ်ပြန်လာနိုင်မဲ့အခြေအနေအလားအလားဘယ်လိုနေပါလဲအလားအလားကောင်းသလားပြန်လာနိုင်မဲ့အခြေအနေရှိသလားဆိုတာအကြံဉာဏ်အရင်ဆုံးသုံးသပ်ပါဦး
ဟုတ်ကဲ့ပါပြန်လာနိုင်တဲ့အခြေအနေရှိသလားဆိုတာကိုပြောရမယ်ဆိုတော့ဒီပြန်လာဖို့သူတို့ဆွေးနွေးနေတဲ့ကိစ္စတွေကအခုမှစာလုံးရေးစာအဆင့်နဲ့ရှိသေးတယ်အဆင့်နဲ့အများကြီးလိုအောင်မယ်အချိန်နဲ့အများကြီးလိုအောင်မယ်လို့မြင်မိပါတယ်နောက်တစ်ချက်ကဒီမှာဖြေချင်တာကတော့ဟိုဘက်ကိုပြန်သွားတဲ့လူတွေကဒီဘက်ကိုပြန်လာခြင်းသလားဆိုတာမေးခွန်းတစ်ခုပေါ့နော်ဘာဖြစ်လို့လဲဆိုတော့ကျွန်မကိုယ်တိုင်တွေ့ပြီးတော့မေးခွန်းရခဲ့တဲ့ဒီမွတ်စလင်နေပေါ့အစ္စလမ်ဘာသာဝင်တွေကသူတို့မေးတယ်လေဟိုဘက်ကိုသွားလို့ရှိရင်ဒီထက်အခြေအနေဆိုးမယ်နော်ဒီအခုဆိုလို့ရှင်ဒီဘက်မှာဆိုရင်အစိုးရကလည်းသူတို့အဆင်ပြေအောင်လုပ်ပေးမယ်ဆိုပြီးတော့ပြောထားပြီးသားမတော်ဘဲနဲ့နေလို့မရဘူးလားဆိုတော့လေသူတို့ကမဟုတ်ဘူးသူတို့အနေနဲ့ဒီမှာစားဝတ်နေခက်ခဲတယ်နေထိုင်ရဘလို့မှမဖြစ်နိုင်တော့လို့သူတို့သွားမယ်အဲ့တော့ဟိုဘက်မှာအခြေအနေမကောင်းလို့ပြန်လာမလားဆိုတော့ပြန်လာဖို့ဆန္ဒမရှိဘူးလို့တော့မေးခွင့်ရတဲ့လူကတော့ပြောပါတယ်ဆိုတော့ဒါမဲ့တခုရှိတာကတော့ကိုမေးခွင့်ရတဲ့လူရဲ့တယောက်နှစ်ယောက်ကပဲဖြေတာဆိုတော့ ဟိုဘက်ကိုထွက်ပြေးသွားတဲ့ဒီမွတ်စလင်တွေအားလုံးရဲ့သဘောထား home host ဆိုတော့ဟိုခံမှန်းလို့ဖြတ်တာပေါ့နော်ဒါပေမဲ့ကိုတွေးခွင့်ရသလားတွေးခွင့်ရခဲ့သလားဆိုလို့ရှိရင်တော့အဲသူတို့အနေနဲ့ဟိုဘက်ကနေပြန်လာဖို့စိတ်ဆန္ဒတော့တိတ်ရှိပုံမရဘူးရှင်ဒီဘက်ကလည်းပြန်လက်ခံဖို့အတွက်အခြေအနေတွေကတော့အများကြီးလိုသေးတယ်လို့မြင်ပါတယ
်ဆိုတော့အဲ့ဒီဘက်ကိုထွက်သွားတဲ့မွတ်စလင်ဒုက္ခတဲ့အဖြစ်နဲ့ဟိုဘက်ရောက်နေလူတွေပေါ့ဆိုဒီဘက်မှာကြံခဲ့တဲ့မွတ်စလင်ဟုတ်ပဲတခြားဗုဒ္ဓဘာသာတွေတခြားလူမျိုးစုတွေအဲဒီတိုင်းရင်းသားတွေရဲ့အခြေအနေကတော့ဘယ်လိုလဲသူတို့ရဲ့ဘဝစားဖို့နေရာကတော့ဒီလူတွေလိုပဲမခက်ခဲဘူးလားသူတို့ထက်ပိုလွယ်ကူနေလားလို့
အဲ့ဒါတော့ပြောရမှာဘယ်လိုလဲဆိုတော့အဲ့ဒီနေ့ကသွားတဲ့ခရီးစဉ်ကအဓိကဒီတက်မရောကနေပြီးတော့မှဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုသွားဖို့ပြင်ဆင်နေတဲ့မွတ်စလင်တွေရှိတဲ့နေရာနှစ်ခုပဲခေါ်ပြတာပေါ့လေဆိုတော့ကိုမြင်ခဲ့ရတာလည်းအဲ့နေရာနှစ်ခုပဲဒါပေမဲ့တစ်ခုရှိတာကအဲ့လိုသူတို့ရှိကိုရောက်အောင်သွားတဲ့နေရာဆိုအဲ့ဒီလမ်းကြီးမှာတော့ဖြတ်လာတာမှာအဲတချို့ရွာတွေတော့တွေ့တယ်ရွာတွေကလည်းမြင်ရတလောက်ကတော့အဲ့မှာလူတွေလည်းမရှိတော့ဘူးတချို့ဟိုလူလေးနည်းနည်းပပအဲ့လိုစပားဆိုင်ခင်းနေမှာဟိုတွေ့ရတာရှိတယ်ဆိုတော့သူတို့အနေနဲ့ကတော့ဟိုဘယ်လိုမျိုးနေထိုင်စားတောင်းနေတယ်လဲဆိုတာကိုကိုရာကကားပေါ်ပါပဲသူဖြတ်သွားတဲ့အတွက်ကြောင့်မို့လို့ပြောဖို့တော့နည်းနည်းခက်တယ်ဒါပေမဲ့မြင်ရတလောက်ဆိုရင်တော့သူတို့လည်းသိပြီးတော့လွယ်လွယ်ကူကူတော့ဟုတ်ပုံမရဘူးခက်ခက်ခက်ခက်စင်းစင်းရဲရဲအခြေအနေကိုတော့တွေ့ရပါတယ်ရှင့်
ဟုတ်ကဲ့အဲဒီစပါးစခင်တွေ့ရတယ်ဆိုလို့အဲဂျာဖြတ်ပြီးတခုမေးချင်ပါတယ်အဲဒီစပါးရေမရိတ်သိမ်းပဲကြံခဲ့တာကိုအနာပိုင်တွေကစီစဉ်ပြီးတော့ရိတ်သိမ်းဖို့လုပ်နေတဲ့စပစ်စီပုတ်ပေးတဲ့ဆိုပြီးတော့သတင်းတခုလည်းကြားမိပါတယ်အဲ့ဒါကဟုတ်လားမသိပါဘူး
အဲ့ဒါကတော့သတင်းစာတွေထဲမှာလည်းတွေ့တယ်တချို့နေရာတွေမှာလည်းရိတ်နေတာတွေတော့တွေ့ဟိုသတင်းစာထဲမှာဖတ်ရတယ်ပေါ့လေဒါပေမဲ့ကျွန်မဟိုတနေ့ကသွားတဲ့နေရာမှာကိုမြင်ရတဲ့မြင်ကွင်းမှာတော့အဲ့ဒါမျိုးတော့မတွေ့ခဲ့ရပါဘူးရှင်။တချို့စပါးကင်းနေဆိုလို့ရှင်လည်းတော်တော်လေးဟိုမှဲ့နေတာမျိုးတွေ့ရတယ်။ဒါပေမဲ့ဟိုရိတ်တယ်မရိတ်ဘူးဆိုတာတော့ခုနပြောသလိုပေါ့နော်။ကားဝါနေကိုကဖြတ်သွားတယ်။အဲ့နေရာမှာဆင်းပြီးတော့လည်းလေးလာခွင့်မေးခွင့်မရတဲ့ခါကျတော့အထူးကြဖြေဖို့ခက်ပါတယ်ရှင်
။ဘုရားကပြောတယ်အဲ့ဒီရွာရင်းမှာလည်းလူကျိုးတို့ကျဲတဲ့တွေ့ရတယ်။ဘယ်သူမှမရှိပဲကွင်းမြင်ကြီးတွေဖြစ်နေတယ်ဆိုတာပြောတော့အဲ့ဒီမှာအရင်နေခဲ့တဲ့ဟိုဘက်ကိုပြေးတဲ့လူမျိုးပင်ဒီဘက်မှာရှောင်တိန်တဲ့ရွာသားတွေလေဒါကပြန်မလာကြသေးဘူးလားအိမ်မှာဗုဒ္ဓဘာသာရေးရှိမဲ့တခါဒီဘက်ကလည်းမွတ်စလင်တွေလည်းပဲဒီဘက်ကိုဆောင်တဲ့လူတွေရှိတယ်မြန်မာဘက်ကသူတို့ကရောပြန်လာဖို့အခြေအနေပဲလို့တွေ့ရတယ်အဲ့ဒါအ
ဲ့ဒီခါမှာလည်းအဲ့ဒီဟိုကျမတို့ကိုလိုက်ပြီးကားမောင်းပေးတဲ့ဒေသခံတခိုင်လူမျိုးပေါ့နော်သူ့ကိုမေးကြည့်တယ်သူကလည်းသူဆိုလို့ရှိရင်ဒီရေးခင်းနေဖြစ်တော့ဟိုဥစားကိုပြဿနာတွေပြိပခါတွေဖြစ်တော့သူဟိုစစ်တွေကိုသူမိသားစုလိုက်သူတို့ပြောင်းသွားတယ်လို့ပြောတယ်အဲ့ကျမတို့ဖြတ်သွားတဲ့နေရာမှာလည်းသူပြန်ကြတော့သူပြရတာကျွန်တော်တို့ယူရတယ်ဆိုပြီးပြရတယ်ပြရမှာလည်းအဲ့ယူရမှာဆိုလို့ရှိရင်လည်းဘာမှမရှိတော့လူတွေတယောက်မှမရှိတော့သူကိုယ်တိုင်တော့မှပဲဒါအခုအချိန်ကြီးတည်ငိမ့်နေဆိုတာသူပြန်လာကြည့်တဲ့အနေနဲ့သူတယောက်တည်းပြန်လာတယ်သူမိသားစုတွေကတော့ကြံခဲ့တယ်လို့ပြောတယ်ဆိုတော့ဟိုပြိပခါတွေကြောင့်မို့လို့လုံခြုံတဲ့နေရာကိုသွားကြတဲ့ဒေသခံတိုင်းရင်းသားတွေပေါ့သူတို့အချိန်ကြီးကတော့လောလောဆယ်မှာဒီဘက်ကိုပြန်လာပြီးတော့နေဖို့ဆိုတာအဆင်ပြေမဖြစ်ဘူးလို့ပြောရမလားပြန်လာနေဖို့အတွက်သူတို့စဉ်းစားနေတော့မဲ့ထင်တယ်မတွေ့ခဲ့ရဘူးရှင်အဲ့ချက်သွားသမျှမှာတော့အဲ့သူပြိပခါဖြစ်ခဲ့တဲ့ဟိုအဲ့ခုနပြောရဲပေါ့နော်ဒီရင်မောင်းပြောပြတဲ့သူတို့ယူအားဆိုလို့ရှိရင်ចောင်းတချောင်းတွေ့ရဲ့အဲ့ចောင်းဆိုလည်းဖြက်စီးခံထားပုံရတယ်နောက်မီးလောင်နေတဲ့နေရာတွေလည်းတွေ့ခဲ့တယ်ဆိုတော့ဘေးကင်းရအောင်ပြောင်းနေရနေပြီးတော့မှသူတို့မူလရှိတဲ့နေရာကိုတော့ပြန်လာသေးပုံမရဘူးရှင
်အခုမဆုမြတ်တို့သွားတဲ့အထက်မှာအဲ့နိုင်ငံသားသတင်းဌာနကလူတွေပါတယ်ပေါ့နော်နိုင်ငံသားသတင်းထောက်တွေပါသလား
နိုင်ငံသားသတင်းဌာနတွေကိုသူတို့ခေါ်တယ်ဒါပေမဲ့နိုင်ငံသားသတင်းထောက်တော့မပါပါဘူးပြောရမယ်ဆိုတော့ကိုတယောက်တည်းဟိုနိုင်ငံသားသားလို့ဖြစ်နေတာပါတယ်ဇန်နာရီကတော့ဒီဒေတာခံမြန်မာနိုင်ငံမှာပဲအခြေဆိုင်ပြီးမြန်မာနိုင်ငံမှာပဲလုပ်တယ်ဟိုဒါပေမဲ့နိုင်ငံသားသတင်းဌာနတွေအတွက်ပေါ့နော်ဥပမာ ASC တို့writers တို့နောက်ရှင်ဟွာတို့လိုမျိုးသတင်းဌာနတွေမှာလုပ်တဲ့လူတွေတော့ပါပါတယ်ရှင်
အဲ့တော့ဒီပြဿနာဟာတော်တော်ကိုကြည်ကြဲတဲ့ပြဿနာကြီးဖြစ်ခဲ့ပါတယ်နိုင်ငံတကာရဲ့ပြောပြချက်အရဆိုလူတွေသန်းတပွဲလောက်ဟိုဘက်ကိုထွက်ပြေးကြတယ်ကမ္ဘာမှာလည်းအင်တန်ဟူလီတကျော်ဖြစ်တဲ့ပြဿနာကြီးတစ်ခုဒီလောက်ပြဿနာကြီးကိုစုမြတ်တို့ကိုနိုင်ငံပိုင်းခေါ်ပြရတဲ့တရက်တခီးဆိုတော့ထဲထဲဝင်ဝင်လုံနိုင်တဲ့ investigative journalism ဆိုကြပါစို့ဒီဖြစ်ရမှန်ကိုခြေခြေမြင်းမြင်းစုံစမ်းပြီးတော့လေးလာသုံးသပ်နိုင်ဖို့အချိန်တော့ရရလားရမယ်ထင်လား
အမှန်တမ်းပြောရရင်တော့မရပါဘူးရှင်။ဘာဖြစ်လို့လဲဆိုတော့သွားကြဲရဒီအစီအစဉ်တက်မတော်အစီအစဉ်နဲ့ခေါ်သွားတယ်။သူတို့ခေါ်သွားတဲ့နေရာပဲကြည့်ရတယ်။ကြည့်ရင်တော့လွတ်လွတ်လပ်လပ်ကြီးဝင်ပေးပါတယ်။မေးတာလည်းကိုမေးချင်တယ်လို့လွတ်လွတ်လပ်လပ်တော့မေးခွင့်ရတယ်။ဒါပေမဲ့တကယ်တမ်းကျတော့ခဏလေးပဲတနေရာမှာတွေ့ရတယ်၊ကြည့်ရတယ်၊မြင်ရတယ်ဆိုတော့တကယ်တမ်းဒီဖြစ်ခဲ့တဲ့ကြီးမားတဲ့ပြဿနာကြီးအကြီးကြီးဖြစ်ခဲ့တာဟာဟိုနောက်ထပ်အကြောင်းရင်းနော်လက်ရှိဖြစ်နေတဲ့အခြေအနေနောက်ဆက်ပြီးတော့ဟိုတက်ရောက်မှုတွေနဲ့ပတ်သက်ပြီးတော့ တကယ်တမ်းတရင်တော့တယောက်အနေနဲ့မေးတယ်နဲ့မေးခွန်းနဲ့အများကြီးပဲအဲ့လိုမျိုးမေးခွန်းလည်းမရဘူးအချိန်လည်းမရဘူးနောက်တစ်ခုကလည်းဒီမှာပြောစရာဟိုဘာသာစကားလည်းနည်းနည်းအခက်ခဲရှိတယ်ပေါ့နော်သူတို့ပြောတဲ့ဟာကိုလည်းကိုကနားမလဲတော့ဘာသာပြန်နဲ့ပြောရတယ်ဘာသာပြန်ကလည်းဒီသူတို့စီစဉ်ထားပေးတဲ့လူကပဲလိုက်လာတယ်ဆိုတဲ့အခါကျတော့ဟိုခုနဟိုဦးကျော်စံသာမေးသလိုပဲ investigative ဟို journalist တယောက်လိုမျိုးစုံစမ်းနိုင်ဖို့အခွင့်အရေးမရှိဘူးလို့ပြောရမှာပဲရှင်
တကယ်တော့ဒီပြဿနာဖြစ်တဲ့အခါမှာနိုင်ငံတကာမီဒီယာမှရေးနေကြတော့ပြဿနာမကြည့်ကြပါဘူးဆိုတော့နိုင်ငံတကာဘက်ကပြန်ပြောတယ်ဒီလိုဆိုရင်ဘာဖြစ်လို့သူတို့ကိုလွတ်လပ်လပ်လပ်သွားပြီးတော့ investigate လုပ်ပြီးတော့ရေးခွင့်မပေးဘူးလေလို့ပြောတယ်မြန်မာအနာဝိုင်းဘက်ကတော့လုံခြုံရေးကြောင့်လို့ပြောတာပေါ့လေဆိုတော့အဲ့ဒါကိုစုမြတ်နဲ့ဘယ်လိုသုံးသပ်လို့လဲအဲ့ဒါဘာကြောင့်မပေးဘူးလို့ထင်လဲပေးလိုက်ရင်ဟိုဘက်ကတစ်ဖက်သားဆွေးရေးမှသူတို့ဆွေးရင်တို့လားဘယ်လိုသဘောကြတယ်သူတို့မဟုတ်မြန်မာနိုင်ငံအစိုးရမှမြန်မာနိုင်ငံမှဒီလိုပြပမီဒီယာတွေကိုလွတ်လပ်လပ်လပ်ဝင်ဝင်ပေးခဲ့တဲ့အစင်လားမရှိလို့လားအကြောင်းမျိုးမျိုးရှိမှာပေါ့အစုံရဲ့သဘောထားကိုလည်းပြောပြပါဦ
းနံပါတ်1ပြောချင်တာတော့ဟိုလုံခြုံရေးရတော့လည်းဟုတ်တော့ဟုတ်တယ်သူတို့ပြောသလိုပဲလုံခြုံရေးရလည်း 100% ပေါ့နော်တရားရဂိုင်းနှုံးလောက်လုံခြုံစိတ်ချနေရတဲ့အခြေအနေမျိုးလို့တော့ပြောလို့မလွယ်ဘူးပေါ့လေဒါပေမဲ့တခုရှိတာကလည်းအဲ့လိုပြောကြည့်ဆိုရင်နိုင်ငံတကာသတင်းတောက်တွေအမြင်တွေကစစ်ဖြစ်နေတဲ့စစ်နေခြင်းအထီတော်မှာသူတို့အသက်ဆုံးပြီးသွားယူတဲ့သတင်းတောက်တွေအများကြီးရှိတာပဲသူတို့အနေနဲ့လာရင်ဒါကိုယ့်ရဲ့ take your own risk ပေါ့နော်ကိုယ့်ဟာကိုယ်တာဝန်ယူနိုင်လာပြီးစုံစမ်းလို့ရနိုင်တဲ့သတင်းတောက်မျိုးတွေလည်းအများကြီးရှိပါတယ်ဆိုတော့ခုနပြောသလိုမြန်မာနိုင်ငံပေါ်ဒီအစိုးရနဲ့တပ်မတော်ကပြောတဲ့အထင်မြင်တွေလွဲနေတယ်လို့ပြောတယ်အဲ့တော့အဲ့ဒီအထင်မြင်လွဲမှားမှုကိုသူတို့အနေနဲ့ဖြေဖြောက်ချင်တယ်ဆိုရင်တော့ပေါ်ဝင်ခွင့်ပေးခဲ့တယ်လို့ထင်တယ်။လာပြီးတော့သူတို့သတင်းတောက်တွေစုံစမ်း၊သူတို့အတန်းတွေကိုသူတို့ယူပြီးစုံစမ်းပြီးတော့မှဖော်ထုတ်။ဒါဖန်တယ်ဆိုလည်းမှန်တယ်၊မှားတယ်ဆိုလည်းမှားတယ်။အဲ့လိုမျိုးသုံးသပ်ခွင့်ရှိနိုင်ရင်တော့ပို့ပြီးတော့ဒီအခြေအနေကပို့ပြီးတော့ရှင်းလင်းမယ်။ပို့ပြီးတော့မြန်မာနိုင်ငံရဲ့ပုံရိပ်ကိုပို့ပြီးတော့ပြောင်းလဲသွားစေမယ်။ကောင်းတဲ့ဘက်ကိုပေါ့လေပြောင်းလဲသွားစေမယ်လို့တော့ထင်တယ်ရှင
်။အဲ့တော့အဲ့လိုလေးလာစူးစမ်းပြီးတော့ရေးခွင့်မပေးခဲ့တာမြန်မာအစိုးရနဲ့ထိန်ချန်ထားခြင်းနဲ့သဘောမျိုးလားသူတို့ဘက်ကအလွန်ကြွလုတာကိုဆိုတော့အဲ့လိုအထောက်ထားမျိုးများတွေ့ရလားအဲ့လိုမျိုးခံမှန်းနိုင်လားသူတို့မဟုတ်သူတို့ဟာတကယ်ပဲငါတို့နိုင်ငံရဲ့ဒီငြိမ်းချမ်းတည်ငြိမ်မှုကိုကမောက်ကမဖြစ်အောင်ဒီလူတွေရေးကြလိမ့်မယ်တစ်ဖက်သက်စုံစမ်းပြီးတော့သူတို့ဘက်ကသူတို့ပြောထားတာပေါ့လေဒီလူတွေနောက်မှာကဘယ်နိုင်ငံတွေရှိတယ်ဘယ်လိုဟာတွေနိုင်ငံတကာမီဒီယာတွေကိုဘယ်လောက်ကအပြည့်နေတယ်ဆိုတာမဆုမြတ်လည်းကြားမှာပေါ့အဲ့ဒါလည်းသုံးသပ်ပါဦး
အမှန်တမ်းပြောရင်တော့သူတို့တွေအနေနဲ့ကလည်းအလို့ရိမ်မှုတော့ရှိတယ်။အဲ့ဒီနေ့သွားတော့ကဆိုလို့ရှိရင်လေဒီတက်မတော်အကြီးကတယောက်ဆိုရင်ပြောတယ်သတင်းမီဒီယာတွေကဖော်ပြချက်တွေကတိတ်တဖက်တက်ဆန်တဲ့ဒီမှာအခြေအနေကအလိုမျိုးမဟုတ်ဘူးဆိုပြီးတော့သူကလည်းပြောပါတယ်။ဒါပေမဲ့လည်းစစောကပြောသလိုပေါ့သတင်းပွင့်လင်းမှုမရှိတဲ့အခါကျတော့ဟိုဒီတစ်ဖက်ကပြောတဲ့ဒီမွတ်စလင်တွေပြောတဲ့ဟာနဲ့မြင်နေရတဲ့အခြေအနေအရပဲနိုင်ငံတကာသတင်းမီဒီယာတွေနောက်တစ်ခါဒီနိုင်ငံတကာကပြည်သူတွေကပြောမှာပေါ့ဒါပေမဲ့ခက်တာစစောကပြောသူတွေဒီထက်ပိုပြီးတော့ပွင့်လင်းမြင်တာရဲ့စုံစမ်းမှုတွေလေ့လာမှုတွေဒီသတင်းရယူမှုတွေကိုတော့ပေးပြင်တယ်ပေးလိုက်လို့ရှိရင်တော့အခြေအနေကပြောင်းလဲကောင်းပြောင်းလဲနိုင်တာပေါ့
နိုင်ရှင်ပြီးပြောမယ်ဆိုရင်မြန်မာနိုင်ငံရဲ့အခြေအနေအရင်ကတည်းကပွင့်လင်းလာပြီလို့ယူဆနိုင်တယ်လားဘယ်လိုသုံးသပ်လို့လဲမ
ှာဖက်မှာတော့ဟုတ်တယ်တရင်ရယူမှုကအရင်ထက်ကိုပိုပြီးပွင့်လင်းလာတာမှန်တယ်ဒါပေမဲ့တစ်ဖက်မှာအကြပြန်တော့လဲကိုယ်နိုင်ငံရဲ့အကျိုးစီးပွားနံပါတ်1အရေးကြီးတယ်ဆိုတဲ့ဟာမျိုးကတော့အစိုးရမှာတက်မတော်မှာရှိတာတော့သိကြပါတယ်အဲ့အကျိုးစီးပွားကြီးတယ်ဆိုတာလဲဒါမြန်မာနိုင်ငံတနိုင်ငံတည်းတော့မဟုတ်ပါဘူးဖိလစ်ပိုင်နိုင်ငံမှာဆိုလို့ရှိရင်တို့နိုင်ငံမှာဒီမူရစေဝါတိုက်ချက်တဲ့အတွက်ကြောင့်မဟုတ်လို့လူတွေကိုတရားလက်လို့တပ်ဖြတ်မှုတွေရှိရဲဒါပေမဲ့ဖိလစ်ပိုင်တမရကိုရာယာဒါကိုယ်နိုင်ငံရဲ့ကိစ္စအရေးကိစ္စကိုယ်နိုင်ငံမှာအရေးကြီးတယ်လို့ထင်တဲ့ကိစ္စကိုတို့ကဒီလိုမျိုးပြင်းပြထန်ထန်ကင်တွေတာဘယ်နိုင်ငံကမှလာပြီးသူတို့ပညာပေးမြင်နေပြောမြင်နေဆိုပြီးတမရကိုယ်တိုင်ကပြက်ပြက်သားသားပြောတယ်ဆိုတော့ဘယ်လိုပြောမလဲအရှိတော့အာရှမှရှိတဲ့ကောင်းဆောင်တွေရဲ့သဘောထားအဲ့လိုများဖြစ်နေသလားလို့မြင်လို့ရနိုင်တာပေါ့နော်
ဒါကတော့ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့သူတွေကိုပြန်လည်လက်ခံနေရာချထားရေးအလားအလာနဲ့ပတ်သက်ပြီးတော့ဥကျော်စန္ဒာနဲ့ဒီနေဆက်ဒေတာကိုသွားပြီးတော့ကြည့်ရှုလေ့လာခဲ့တဲ့ VOA သတင်းတောက်မဆုမြတ်မွန်တို့ဆွေးနွေးသုံးသပ်ထားတာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်။အခုဒီပတ်အစီအစဉ်မှာမြန်မာနိုင်ငံမှာတက်ငယ်မတိမှုယုံနေစေရေးအတွက်တစ်ဖက်တစ်လမ်းကနေပါဝင်ဆောင်ရွက်နေတဲ့ဒေါ်ယီယီတာဘာကိုယုံကြည်တယ်လဲဆိုတာကိုနားဆင်ရပါမယ်။မမိုးဖြူကအစီအစဉ်တင်ဆက်ထားတာဖြစ်ပါတယ်ခင်ဗျာ။
ကောင်းနေပြည်စုံရပါသေးလို့ပထမဦးစွာစုမောင်အောင်ကြောင်းပေးလိုက်ပါတယ်။ဒီနေ့အစီအစဉ်ကောင်းနေတာတူယုံကြည်ရတဲ့။ဟုတ်ကဲ့ပါ။လူတိုင်းလူတိုင်း
ကျမတို့တွေကကိုယုံကြည်ရဖို့လက်ကင်ထားပြီးမိမိတို့ဘဝကိုပဲပုံဖော်တတ်ကြပါတယ်။ကျမအရင်ရောက်စားကနေယခုအချိန်ထိယုံကြည်ခဲ့တာကတော့ကိုကျင်းစာတရားပါပဲ။ဘာပဲလုပ်လို့ကိုကျင်းစာတရားကိုသာလက်ကင်ထားလိုက်နိုင်ရင်ခိစတော်တော်များများကတော့အဆင်ပြေသွားတတ်ကြပါတယ်။အခုအချိန်မှာမြန်မာနိုင်ငံတော်မှာပုံမှန်ဆိုးသွားတာတိုးတက်ဖြစ်ပေါ်နေတဲ့အငယ်မလေးမှုတနည်းအားဖြင့်ပေါ်ဒီအရွယ်မရောက်သေးတဲ့ကလေးတွေရေကိုအနိုင်ကျင့်ဆောင်ကားခံရမှုတွေကိုဖတ်ရကြားရတဲ့အချိန်တွေတိုင်းမှာကျမစိတ်ထဲမှာလीကိုကျင်းစာစိတ်နဲ့သူတို့ကိုယ်စားလေးရန်ကိုထိခိုက်ခံစားရပါတယ်ဘယ်သူမဆိုဆင်းရဲချမ်းသာမရွေးပေါ့နော်ကလေးဘဝကိုဖြတ်တန်းရရပါတယ်ဒါပေမဲ့ဖြတ်တန်းရရတဲ့ပုံစံတွေကတော့အမျိုးမျိုးကွာထားကြတာပေါ့လीဘယ်လိုပုံစံနဲ့ပဲဖြတ်တန်းရပါစေကလေးတွေဘဝကတော့အပြစ်ကင်းစင်တယ်ဆိုတာကိုဘယ်သူမှမမြင်နိုင်ပါဘူးအဲ့ဒီလိုအပြစ်ကင်းစွာနဲ့လောကလူသဘာဝအကြောင်းပါဆိုဘာမှမသိတဲ့ကလေးတွေကိုသူတို့သဘာဝအတိုင်းပဲကြိုရှင်စွာဖြတ်တန်းကြပါစီဘာအတွက်ကြောင့်လဲဒီမှာသူတို့ကိုလည်းဒုက္ခမရောက်စေခြင်းဘူးဒုက္ခလည်းမပေးကြပါနဲ့လို့ဒီမှာပြောချင်တယ်သူတို့ကိုမှရွေးချယ်ဒုက္ခပေးသူတွေရဲ့သဘောထားကလည်းတော်တော်ရက်စက်ကြတယ်ဒီလိုစဉ်းစားနေတဲ့တရားမရှိရုံမှာရေးဆက်နိုင်ရတဲ့သူတွေကိုလည်းအမှန်ကိုဆက်ဆုံးမိပါတယ်။အခုလိုဖြစ်ပြနေကြတဲ့အဖြစ်အပျက်အကြောင်းအရာတွေရဲ့အဓိကအခြေခံတရားကလည်းကိုကျင်းစာစိတ်အားနည်းလို့ဖြစ်နေလို့ပဲကျွန်မသိမြင်မိပါတယ်။အမှန်ကဘယ်သူမှမဆိုနာကျင်အောင်လုပ်လို့ရှိရင်လူမပြောပါနဲ့။တိရစ္ဆာန်တောင်မှမကြိုက်ကြပါဘူး။အဲ့ဒါကိုဘာမှပြန်မလုပ်နိုင်ကြဘဲနဲ့အားနည်းတဲ့နားလေသေးတဲ့အရွယ်လေးတွေကိုတခုခုမြန်လုံးတော့မယ်ဆိုရင်အများဆုံးတော့ကိုကျင်းစာတရားအတီတွေနည်းနည်းတော့ဝင်ပြီးဆန္ဒပေးကြစီချင်ပါတယ်။လူ့အတိုင်းဝိုင်းပါဝင်ခြင်းမှာအင်မတန်မှအကြီးတန်းရုံဆုံးလာတဲ့ကလေးသူငယ်တွေပေါ်ရက်စက်ရုံမှမှများတော့ကျွန်တော်တို့ပါဝင်ခြင်းများကလည်းလက်မခံကြပါနဲ့။ဝိုင်းဝန်းပြီးတော့လေကုညီခေါ်ထုတ်ဖြေရှင်းပေးကြပါကလေးလေးတွေကိုလည်းပုံမကျင်တာဆိုတဲ့ချစ်ခင်အားပေးကြပါကျမတို့တွေကဝိုင်းဝန်းကူညီပေးကြတာလို့အနည်းဆုံးကလေးတယောက်ရဲ့ဘဝကိုတောင်ကယ်တင်ခဲ့နိုင်မယ်ဆိုရင်တို့တော်တော်ကိုကျေနပ်စရာကောင်းနေပါပြီအမေသိခံရတဲ့ကလေးလေးတွေရဲ့ရှင်တွေကဒယန်တန်ချက်တွေကိုလည်းကျမတို့တွေကရှင်နာစွာနဲ့ဝိုင်းဝန်းပြီးကူညီပူဇော်တို့ပြေးကြပါဆိုကျမအနေနဲ့ကတော့ကျမယုံကြည်ရာကိုကျင်းစာတရားကိုလက်ခံထားပြီးတော့အပြစ်ကင်းစင်ချစ်စရာကောင်းပြီးဘယ်တော့မှနောက်တစ်ခါပြန်မရနိုင်တော့တဲ့ကလေးလေးတွေရဲ့ဘဝကိုအတွက်နိုင်ဆုံးကယ်တင်နိုင်ဖို့အတွက်ပူဇော်ဉာဏ်ဉာဏ်ရှိတဲ့လောက်တော့ကျမကြိုးစားဆောင်ရွက်သွားပါမယ်အားလုံးကလည်းဝိုင်းဝန်းကူညီပေးကြနိုင်မယ်လို့ကျမယုံကြည်ပါတယ်ရှင်ကျမကြီးသာပါအလုံးကိုချစ်ခင်မိသားစွာနဲ့ကျေးဇူးတင်ပါတယ
်အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာခန္ဓာအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
ဒါကတော့မြန်မာနိုင်ငံမှာတက်ငယ်မတည်မှုညွန်နေစီအတွက်ပါဝင်ဆောင်ရနေတဲ့ဒေါ်ကြီးတာဘာကိုယုံကြည်တယ်ဆိုတာကိုနားဆင်ကြကြတာပဲဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မိမိတို့နိုင်ငံသားမှာခိုင်မာတဲ့စီးနှောင်မှုတစ်ခုရှိနေတယ်လို့ဂျပန်နိုင်ငံခီးစဉ်တွင်သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ပါတယ်အမေရိကန်နဲ့ဂျပန်နိုင်ငံတို့ဟာစိန်ခေါ်မှုအများပြားနဲ့ရင်ဆိုင်နေရပြီးအခွင့်အလမ်းအများပြားရှိနေပါတယ်။ဒါပေမဲ့ချစ်ကြည်ရင်းနှီးမှုနဲ့မဟာမိတ်တွေအဖြစ်အထူးတကားရင်ဆိုင်သွားကြပါမယ်လို့သမ္မတထရမ့်ကပြောပါတယ်။မြောက်ကိုရီးယားဆိုရရဲ့ရန်လူတဲ့သဘာဝဟာအန်ဒရယ်အကြီးဆုံးချိန်ချောက်မှုဖြစ်ဆက်ရှိနေသေးပါပဲ။ကင်ဂျွန်ဝန်ဟာနျူကလ িয়ার တရားမဝင်ဆန်သက်တာတွေဂျပန်ပိုင်နက်ကိုကြော်ပြီးပဲ့ထိန်တုံးကျင်နဲ့တိုက်ရိုက်ပစ်ခတ်တာတွေအပါအဝင်ဥပဒေမဲ့လက်နက်အစီအစဉ်တွေကိုဆက်လုပ်နေပါတယ်။မြောက်ကိုရီးယားဆိုရဟာရင်ကျေးတဲ့ကဘာနဲ့နိုင်ငံတကာငြိမ်းချမ်းတည်ငြိမ်ရေးအတွက်ချိန်ချောက်မှုတစ်ခုဖြစ်တယ်လို့သမ္မတထရမ့်ကပြောပါတယ်။ဒ
ဒါကိုတီးခံမှာမဟုတ်ပါဘူး။မဟာဗျူဟာမြောက်တီးခံတဲ့ခေတ်ကုန်သွားပြီလို့သမ္မတထရမ်ကပြောပါတယ်။လွန်ခဲ့တဲ့နှစ်တွေအတွင်းမြောက်ကိုရီးယားကပြန်ပြီးဆွဲသွားတဲ့ဂျပန်လူငယ်တွေအကြောင်းကိုလည်းသမ္မတထရမ်ကပြောပါတယ်။ဘယ်ကလေးမှအဲ့ဒီလိုရက်စက်မှုမျိုးမခံစားရသင့်ဘူးလို့သမ္မတကပြောပါတယ်။မြောက်ကိုရီးယားဆိုရလက်ထက်မှာအမေရိကန်ကျောင်းသားလေးအော်တိုဝမ်ပီယာရဲရဲဆက်ဆက်အသက်ခံခဲ့ရတာကိုလည်းသမ္မတထရမ်ကပြစ်တင်ဝေဖန်ပါတယ်။ဒါဟာတိတ်ကိုစိုးရွားတဲ့အဖြစ်ပါပဲ။ဒါကိုအပြစ်မခံနိုင်ပါဘူးလို့ပြောပါတယ်။မြောက်ကိုရီးယားအန်ဒရဂိုရင်ဆိုင်တာမှာအမေရိကန်ပြည်ထောင်စုဟာဂျပန်လူထုနဲ့တသားတည်းရပ်တည်ပါတယ်။ကိုယ့်လူထုကိုဖိနှိပ်တဲ့အာဏာရှင်တွေကိုအားကောင်းလွတ်လပ်တဲ့နိုင်ငံတွေကအမြဲအနိုင်ရတယ်ဆိုတာတမိုင်းမှာထပ်ခါတလဲလဲတွေ့ခဲ့ရပြီးပါပြီ။အားကောင်းပြီးခိုင်မာတဲ့အမေရိကန်ဂျပန်မဟာမိတ်ဆက်ဆံရေးတဲ့ဂျပန်မှာချထားတဲ့အမေရိကန်စစ်ဖက်ဝင်တန်း 9,000 ကျော်လဲပါဝင်ပါတယ်။အဲ့ဒါအပြင်တောင်ကိုရီးယားမှာတပ်ဖွဲ့ဝင် 33,000 ချထားပါသေးတယ်။အမေရိကန်နဲ့ဂျပန်စစ်ဖက်ဝင်တန်းတွေဟာတနနိုင်ငံစလုံးရဲ့လုံခြုံရေးနဲ့အချုပ်အခြာအာဏာကိုကာကွယ်ဖို့အတူလေ့ကျင့်အတူလုပ်ကိုင်အတူယက်တည်သွားကြပါမယ်။အမေရိကန်နေနဲ့ဂျပန်နဲ့စီးပွားဆက်ဆံရေးတိုးတက်ဖို့လဲတန်နိုင်ငံချထားပါတယ်။မြတ်တလွတ်လပ်ပြီးအပြန်အလှန်ဖြစ်တဲ့ကုန်သွယ်ဆက်ဆံရေးဖြစ်ဖို့အမေရိကန်သမ္မတအနေနဲ့ကျွန်တော်တန်ဋိဌာန်ချထားပါတယ်လို့သမ္မတထရမ်ကပြောပါတယ်။ဂျပန်နဲ့ကုန်သွယ်ရေးမှာတာရှည်ဖြစ်နေတဲ့ကုန်သွယ်ရေးဗန်မညီမှုနဲ့အရှုံးပြမှုကိုဖယ်ရှားနိုင်ဖို့အတွက်အမေရိကန်ပို့ကုန်တွေဂျပန်ဈေးကွက်ထဲကိုညီမျှပြီးခိုင်မာတဲ့အနေအထားနဲ့ဝင်နိုင်အောင်ကျွန်တော်တို့လှုပ်ဆောင်နေပါတယ်လို့သမ္မတထရမ်ကပြောပါတယ်။ယဉ်ကျေးမှုနဲ့အချုပ်အခြာပိုင်မှုပေါ်အပြန်အလှန်လေးစားသမှုရှိတာကအမေရိကန်နဲ့ဂျပန်တို့ပိုပြီးနီးကပ်အောင်ဆက်ပြီးဆောင်ကျင်းပေးမှာဖြစ်တယ်လို့ပူပေါင်းဆောင်ရွက်မှုနယ်ပယ်သစ်တွေနဲ့အောင်မြင်မှုအတွက်လမ်းပွင့်သွားမှာဖြစ်တယ်လို့လည်းသမ္မတထရမ်ကပြောပါတယ်။အမေရိကန်နဲ့ဂျပန်ကြားစီးရဲနဲ့စီးပွားရေးပူပေါင်းဆောင်ရွက်မှုကိုဆက်ပြီးလက်တွဲလှုပ်ဆောင်သွားဖို့အမေရိကန်ပြည်ထောင်စုကမျှော်လင့်ထားပါတယ်ခင်ဗျာ
။အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင်။
တို့ရရှင်တို့အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်နာဖြစ်ပြီးတော့ VOA ရဲ့အာဘော်မဟုတ်ကြောင်းထပ်မံပြီးတော့အတိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်အတန်းကနေကြာတာပရင်းနေမနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအီစာအစီအစဉ်ကိုနားမဆင်လိုက်ရတဲ့သူတွေအတွက်မနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 10083ညလိုင်းဒိုမီတာ19 kHz 15115လိုင်းဒိုမီတာ24 kHz 12123ညတို့ကနေပြန်လည်ပြီးတော့ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်VOA မြန်မာပိုင်းကကြာတာပရင်းနေ့မနေ့ခင်းအစီအစဉ်လေးဆက်လက်ထုတ်လွှင့်နေပါတယ်။အခုတော့နိုင်ငံတကာသတင်းအချင်းချုပ်ကိုဦးကျော်စန်းသာကအကြီးညာပေးပါလိမ့်မယ်ခင်ဗျာ
။ဇင်ဘာဝေးနိုင်ငံသမ္မတရောဘတ်မူဂါဘေဟာနေ့အင်အကျယ်ချုပ်ချထားခြင်းခံရတယ်လို့တောင်အာဖရိကသမ္မတကပြောကြားလိုက်ပါတယ်။နှစ်ပေါင်း39နှစ်ကြာအနာရယူထားခဲ့တဲ့သမ္မတကိုဖြုတ်ချဖို့အတွက်စစ်တပ်ရဲ့ကြောထောက်နောက်ခံမှုနဲ့ပြုလုပ်တယ်လို့ယူဆရတဲ့ဒီဖြစ်ရပ်မှာသမ္မတမူဂါဘေရဲ့ကံကြမ္မာဟာမရေမရာဖြစ်နေသေးပါဘူး။လူမှုကွန်ရက်မီဒီယာတွေမှာတော့ဟရရမျိုးတော်အခြေအနေတင်မှနေလို့ရေးသားကြပါတယ်ဒုတိယသမ္မတအမဆန်မန်ဂါဂွာကိုထောက်ခံတဲ့သူတွေကိုဖယ်ရှားမှုမရရင်ဝင်ဆွဲရမယ်လို့စစ်တပ်အကြီးအကဲကပြောကြားခဲ့ပြီးနောက်တည့်မှာပဲဟရရမျိုးတော်ရင်းကိုတင်ကားတွေဝင်ရောက်ခဲ့ရတာဖြစ်ပါတယ်ဇင်ဘာဝေအနာယပါတီကတော့ဘူဂျိုကြီးချီဝန်ကဟာနိုင်ငံတော်စစ်စာဖတ်မှုမြောက်တဲ့အပြုမှုမျိုးလှုပ်ဆောင်နေတယ်လို့ပြောဆိုဆွဲထားပါတယ်ဒုတိယသမ္မတကိုရာထူးအားဖယ်ရှားပြီးနောက်အဲ့ဒီနေရာမှာသူဇနီးတွေကိုအစာထိုးဖို့စီစဉ်နေတဲ့သဘောထားမျိုးသမ္မတမူဂါဘေကပြသခဲ့တာလည်းဖြစ်ပါတယ်။အာရှငါးနိုင်ငံသတင်းနှစ်ပတ်ကြာခရီးစဉ်ကနေပြန်ဦးလာတဲ့အမေရိကန်သမ္မတဒေါ်နယ်ထရမ်ကအမေရိကန်ရဲ့အနေအထားဟာဘယ်တော့မှနဲ့မှမတူအောင်အခိုင်အမာရှိနေကြောင်းဗိုလ်ထုနဲ့ကပြောကြားလိုက်ပါတယ်။အခုခရီးစဉ်ဟာသမိုင်းတွင်လောက်တဲ့ခရီးစဉ်ဖြစ်သလိုကြီးမားတဲ့အောင်မြင်မှုရရှိခဲ့တဲ့ခရီးစဉ်ဖြစ်တယ်လို့လည်းအင်ဂျီရောမှပြောကြားခဲ့ပါတယ်။ဒီသဘောတူညီချက်ကမြောက်ကိုရီးယားဘက်ကနျူကလ িয়ার နဲ့ပိုင်ဆိုင်တဲ့မြောက်ကိုရီးယားဟာတရုတ်နိုင်ငံအတွက်အင်မတန်ဆိုးရွားတဲ့ချင်းချောက်မှုတရားဖြစ်တယ်ဆိုတာကိုတရုတ်သမ္မတဂျီကအသိမှတ်ပြုခဲ့တယ်လို့လည်းဒေါ်နယ်ထရမ်ကပြောကြားလိုက်ပါတယ်။သမ္မတဒေါ်နယ်ထရမ်ဟာအခုပြီးဆုံးသွားတဲ့အာရှခီးစဉ်အတွင်းအမေရိကန်နဲ့နိုင်ငံရဲ့မူဝါဒဖြစ်တဲ့လူခွင်ရဲ့သတင်းလွတ်လပ်ခွင့်ဆိုင်ရာမူဝါဒတွေကိုဆွံ့နှုတ်ခဲ့တယ်လို့လူခွင်ရေးအဖွဲ့အစည်းတွေကဝေဖန်ထောက်ပြနေကြပါတယ်
။ဒါကတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဥချောစံသားကြီးညာတွားခဲ့တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave McNice ဖြစ်ပါတယ် VOA ရဲ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လိုက်မဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ထူးကျေးဇူးတင်ရှိပါတယ်ကဘာနှက်ကတော်တာချင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.